ယနေ့ပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့နမောရဏတရားဟောကြားပြီးတော့ရေစချာမြတ်တမ်းပြီးဝေရှင်ကိစ္စဆောင်ရွက်ရမယ်။ယနေ့သာသနာတော်နှစ်2559ခုနှစ်ကောဇာတက္ကရာ1385ခုနှစ်ပြာသူလာပြီးရှိရှေ့ရက်ခရစ်နှစ်2014ခုနှစ်ဇန်နဝါရီလ23ရက်ကြာသာပတိနေ့မှာမြတ်စွာဘုရားကြောင့်တိုက်လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကသက္ကိုင်းမြို့တာစီရက်မှာနေထိုင်ကြတဲ့သာသနာတရားဟိကမာယီဒေါခင်မမရှမ်းပမာပွဲယူပြည်တော်၏ရွှေအိမ်ဆန်ပိုးတဲ့တိုက်မိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုကနှစ်ဖက်သောအဖိုးဖွာမိဘဆရာသမားဆွေမျိုးများအားရည်စုမှန်ထားပြီးတော့လည်းကောယေရှုရှင်ဖခင်ကြီးဥမြင့်တန်တာကိုဝင်းမော်တို့အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားခြင်းနဲ့ယေရှုမှန်ထား၍၎င်းမြတ်စွာဘုရားကြောင့်တည်းတန်ဃာတော်ရှင်မြတ်များအားအာယုန်ခါမှာမောဟင်္ဂါစွာများဆက်ကပ်လှူဒန်းခြင်းနေ့ခါမောမြတ်သောဆွမ်းကဲဘွယ်ပေါ်စဉ်များဆက်ကပ်လှူဒန်းခြင်းညခါမှာဖြိုကြီးဆေးပစ္စည်းများလောင်းလှခြင်းဆိုတဲ့ဒါနာကောင်းမှုကိုပြုကြတယ်မြတ်စွာဘုရားမာနာယကဆရာတော်အားလည်းပဲဓမ္မပူဇာအဖြစ်သုံးသိမ့်ချက်တံဝိတုပစ္စည်းများလှူဒန်းခြင်းမြတ်စွာဘုရားနာယကစာချဆရာတော်6ပါးတို့အားတစ်ပါးတစ်ပါးအတွက်တသိမ့်ချက်တံဝိတုပစ္စည်းများလှူဒန်းခြင်းနုနာယကစာချဘုံကြီး6ပါးတို့အားတစ်ပါးတစ်ပါးအတွက်နဝကမ္မ5000ချက်တံဝိတုပစ္စည်းများလှူဒန်းခြင်းကနဝဇကစာချ14ပါးတို့အားတစ်ပါးတစ်ပါးအတွက်နဝကမ္မ2000ချက်တံကြီးလူတန်းပြီးတော့အကူစာချ50တပါးတို့အားတပါးတပါးအတွက်1000ချက်တန်စီလူတန်းကြခြင်းသာသနာယဟန်တာမဏိကျန်တဲ့282ပါးတို့အားတပါးတပါးအတွက်5000ချက်တန်ဝတ္ထုပစ္စည်းများလူတန်းခြင်းဘုန်းကြီးကိုယ်တိုင်ဦးစီးထားတဲ့ငမြာကြီးမျိုးမြတ်ဆက်ကြပညာတော်တင်ကုညီထောက်ပံ့ရေးအသင်းအတွက်ပရိသတ်ပင်ဖြစ်နဝကမ္မ7320ခုလေးပဲစိုက်ထူလူတန်းခြင်းဒါကတော့ဆေရန်တမွေဝန်ချောင်းတက္ကသိုလ်မှာတက်နေကြတဲ့ကျောင်းသားကျောင်းသူခုလောဆင်မှာတော့73ယောက်ပေါ့ဒုတိယနှစ်ပထမနှစ်သူတို့အတွက်တချို့ဒလာ4000တချို့ဒလာ3000တချို့လက်ဒလာ1000 3000ခွဲပြီးတော့ပြုလုပ်နေတဲ့အထောက်ကူဖောင်ဒေးရှင်းဖွဲ့အတွက်7320ပေါ့သူမတဘာပရဏနာယကဆရာတော်အားဓမ္မပူဇာအဖြစ်တင်နန်းတစုံနဲ့155ခန်းနှစ်ထပ်တင်နန်းကြီးတစ်ထည်လှူဒန်းခြင်းနာယကဆရာတော်6ပါးတို့ဟာပုံမမတင်တင်နန်းထွေးစုံတစုံစီခပကျိုးတစ်ချောင်းစီလှူဒန်းခြင်းတန်ပြီးကအဖြစ်စွမ်းဆန်တော်နှစ်ပိတ်ပဲစီတန်နှစ်ပုံစာဆက်ပြာနှစ်ပါးပကံစီဆက်ပြာဤဘူးတစ်ပါးကုရီစီကျွေချွတ်စီစေဤဘူးသုံးပါကုရီနန်းပြောက်စီကိုကူတို့ကိုလည်းပဲလှူဒန်းကြခြင်းဆိုတဲ့ဒါနာကောင်းမှုကိုပြုလုပ်တယ်တရဏဂုံသုံးပါးနဲ့တကောသီလတော်မြတ်ကိုလည်းပဲထက်မှန်ခံယူစောင့်တည်ကျင့်သုံးတယ်တရဏဂုံသုံးပါးနဲ့တကောရှစ်ပါးသီလကိုခံယူစောင့်တည်ကျင့်သုံးကြခြင်းပရိတရားတော်နုမောဒနာတရားတော်ကိုနာကြားကြခြင်းဆိုပြီးတော့ဒါနာသီလဘာဝနာကောင်းမှုမျိုးစုံကိုပြုလုပ်တယ်အဲ့တော့ယနေ့ကုသိုလ်ကောင်းမှုပြုကြတဲ့သာသနာတရားခမာကြီးဒေါခင်မမနဲ့မိသားစုများကိုဘုန်းကြီးနေနဲ့အပြည့်ကင်းသောဆုတောင်းခြင်းဆိုပြီးတော့အနုမောဒနာတရားဟောကြားပေးမယ်။အဲ့တော့နာမည်ကအပြည့်ကင်းသောဆုတောင်းခြင်းဆိုတော့အပြည့်မကင်းသောဆုတောင်းခြင်းအပြည့်ရှိသောဆုတောင်းခြင်းဆိုတာလည်းပဲရှိသေးတယ်ပေါ့။အဲ့တော့ဒီနေရာမှာအပြည့်ဆိုတာလေးကိုသိဖို့လိုအပ်တယ်အပြစ်ကင်းသောဆုတောင်းခြင်းဆိုတာဆုတောင်းနေတဲ့အချိန်မှာလောဘလိုချင်မှုသဘောတရားတွေဒေါသစိတ်ဆိုးမှုအာဃာတဖွယ်မှုသဘောတရားတွေမာမနမခံခြင်းလို့လုပ်တဲ့သဘောတရားတွေဒီလိုလောဘဒေါသမာမနသဘောတရားတွေစင်ကြဲနေတယ်ဆိုရင်ဒီဆုတောင်းခြင်းဟာအပြစ်ကင်းသောဆုတောင်းခြင်းလို့ဒီလိုခေါ်ရတယ်ဒီလိုမှမဟုတ်ဘဲနဲ့ဆူတောင်းတဲ့အခါမှာ လောဘလိုခြင်းတဲ့သဘောတရားတွေဖြစ်လာတယ်။ဒေါသစိတ်ဆူအာဃာတထားမှုတွေပါဝင်နေတယ်။မာမာနမခံခြင်းတဲ့စိတ်ဒါမျိုးတွေပါဝင်နေတယ်။သူများအကျိုးစီးပွားထိခိုက်တဲ့သဘောတွေပါနေတယ်။ဒါဆိုလို့ရှိရင်တော့ဘုန်းကြီးတို့အပြစ်မကင်းသောဆုတောင်းခြင်းအပြစ်ရှိသောဆုတောင်းခြင်းလို့ဒီလိုခေါ်တယ်။အပြစ်ကင်းသောဆုတောင်းခြင်းကနိဗ္ဗာန်ချမ်းသာထိမျက်မှောက်ပြုစေနိုင်တယ်။အပြစ်မကင်းသောဆုတောင်းခြင်းကတော့တန်ត្រာထဲမှာကျင်လေစေနိုင်တယ်။ဒါရင်မကဘူးအပေလေးပါးထိရောက်သွားစေနိုင်တယ်။ဒါကြောင့်ဒီနှစ်ချက်အထက်ကအပြစ်ကင်းသောဆုတောင်းခြင်းနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေတဲ့နေရာမှာအထောက်ပံ့ဖြစ်တဲ့ဆုတောင်းခြင်းဒီတရားလေးကိုဟောပေးမယ်ပေါ့။အဲ့တော့အပြစ်မကင်းတဲ့ဆုတောင်းခြင်းဆိုတာလေးကိုနမူနာထုတ်ပြရရင်ဘုရားတို့ဖျားရှင်တဲ့ထက်တုန်းကအနာတပိတ်တထေးရဲ့တူဖြစ်တဲ့ခေမကဆိုတဲ့တထေးသားတယောက်ရှိတယ်။ဒီခေမကတထေးသားကအတိတ်တုန်းကကတ္တပဖျားရှင်လက်ထက်တုန်းကဆုတောင်းခဲ့တဲ့ဆုတောင်းမှာအင်မတန်မှကြောက်เสียကောင်းတယ်။နိဗ္ဗာန်နဲ့ဝေးစီနိုင်တယ်လို့အခွင့်မသိဘူးသူတော်ကောင်းတွေနဲ့မတွေ့ဘူးသူတော်ကောင်းစိတ်ကင်းသွားခဲ့ရင်အပေလေးပါးတိကြာသွားစေနိုင်တယ်သူကကတ္တပဘုရားရှင်လက်ထက်တုန်းကဘုရားရှင်ပရိနိဗ္ဗာန်ဆံတော့ရွှေစည်ဒီတစ်ခုလူအများစုပေါင်းပြီးတော့တည်ရကိုးကွယ်ကြရတယ်ပေါ့အဲ့ဒီအချိန်မှာခေမကတထေသာလေးကတထေသာဖြစ်တဲ့ခေမကကလဝေသမားအကျော်မော်တယောက်ဖြစ်ခဲ့တယ်သူကအဲ့ဒီကတ္တပဘုရားရှင်ရဲ့ဓာတ်တော်ဒီကိုထပ်ပနာပြီးတော့တည်ထားတဲ့ကိုးကွယ်ထားတဲ့ရွှေစည်ဒီမှာသူ့မှာရှိတဲ့ရွှေတကုံကုတ်ကားရွှေနဲ့လှုပ်ထားတဲ့တကုံကုတ်ကားလေးနှစ်ခုကိုထည့်ပြီးတော့ထပ်ပနာပြီးတော့လှူဒန်းနေပေါ့အဲ့တော့သူကလဝိသမားဆိုတော့သုတစိတ်တွေရထားတာလည်းဖြစ်ခြင်းဖြစ်ပါရွှေနဲ့လှုပ်ထားတဲ့တကုံကုတ်ကားလေးနှစ်ခုကိုကတ္တပဘုရားရှင်ရဲ့ရွှေစည်ဒီမှာထပ်ပနာထားပြီးတော့ဘယ်လိုဆုတောင်းလဲဆိုတော့သူ့ဆုတောင်းတာတိတ်ကြောက်เสียကောင်းတယ်ကပိတဝါညာတိတာလူယတာလောဟိဒိဋ္ဌိယောဝတိတာမန်ဒိဋ္ဌဝါရိဇံတုတိပတ္ထနံပတ္ထပေတိတဲ့ဗမာလူပါလဲဆိုတော့သူ့ရဲ့ဆုတောင်းကတပိတော်တဲ့ဖြစ်ရာဘဝတိုင်းဘဝတိုင်းဆွေမျိုးသားချင်းတော်ဆက်တဲ့မျိုးသမီးတွေမှတပါကျန်တဲ့မျိုးသမီးတွေဟာတပိတော်ကိုမြင်လို့ရှိရင်ချစ်ခင်နှစ်သက်ကြိုက်ကြပါစီတဲ့ဒီလိုဆုတောင်းခဲ့တယ်ဆိုတော့ကြည်နော်လောဘတရားတွေမတရားတဲ့လောဘကိုချင်းတီလာပျက်စီးနေနိုင်တဲ့စိတ်နေစိတ်ထားတွေအပြစ်ဘလောက်ကြီးလဲဒီလိုဆူတောင်းခဲ့တယ်လှူဒန်းတဲ့နေရာကကတ္တပဘုရားရှင်ရဲ့ဓာတ်တော်တွေထပ်ပနာထားတဲ့ရွှေစည်ဒီမှာသူ့ရဲ့ရွှေနဲ့လှုပ်ထားတဲ့တကုံကုတ်ကားနှစ်ခုကိုလှူဒန်းပြီးတော့ဆူတောင်းခဲ့တယ်တောင်းတဲ့ဆူကအင်မတန်မှကြောက်เสียကောင်းတယ်သူတော်ကောင်းတွေနေပယ်မှာအင်မတန်မှဆက်ဆုပ်เสียကောင်းတယ်ဒီလိုစုကိုသူတောင်းခဲ့တာလောဘတွေဘလောက်ဖြစ်လိုက်လောဘမှာရိုးရိုးလောဘမှုအတ္တမှာဝိတမလောဘမတရားတဲ့လောဘအင်မတန်ကြောက်စရာကောင်းတဲ့လောဘဒီလိုလောဘတွေနဲ့စုတောင်းခဲ့တာဘုန်းကြီးတို့ဘုရားရှင်လက်ထက်ကြတော့သူဟာနာတပိတထေးရဲ့တူခေမကဆိုပြီးတော့တထေးသားတစ်ယောက်လာဖြစ်တယ်အဲ့တော့သူ့ရဲ့စုတောင်းတဲ့အညီသူဟာရုပ်ဆင်းအင်မတန်ချုံမလှပပြီးတော့ရွှေစည်ဒီကိုရွှေတွေလှူခဲ့တာဆိုတော့ရုပ်ဆင်းအင်မတန်လှပချုံမတယ်ပြီးတော့အမျိုးသမီးတွေကိုဖျက်ဆီးတယ်ပေါ့အမျိုးသမီးတွေကိုလိုက်ပြီးတော့မိဖွဲ့သူကစကားပြောကောင်းဒါမျိုးအကျင့်တွေကာမိတုမိစ္ဆာစာရကံတွေတော်တော်ကြီးကိုကျူးလွန်ခဲ့မင်းချင်းတွေကမင်းရဲ့စစ်သားတွေရဲ့ညအခါမှာဖမ်းဆီးပြီးတော့ရှင်ပြန်ကိုပြပြီးမယ်ရှင်ပြန်ကြီးကနာတပိတ်တထေးရဲ့မျက်နှာကိုထောက်ပြီးတော့ပြန်ပြန်ပြီးတော့လှုပ်ပေးရနောက်ဆုံးနာတပိတတိယသူတူရဲ့အကြောင်းကိုတည်သွားတော့မြတ်စွာဘုရားထံခေါ်သွားခဲ့တယ်မြတ်စွာဘုရားတပ္ပညုတဉာဏ်ပိုင်ရှင်ဆိုတော့သူနဲ့တင့်တော်မဲ့တရားတွေကိုဟောပြောလိုက်တာဝိပဿနာရှုပြီးတော့သောတာပန်ဖြစ်သွားတယ်တဲ့ရှေးကကုသပါရမီတွေကလည်းတစ်ဖက်ကစီပူခဲ့တော့သောတာပန်ဖြစ်သွားခဲ့သောတာပန်ဖြစ်တဲ့ချိန်ကျတော့ငါးပါးသီလလုံခြုံသွားပြီစိတ်ချသွားပြီဒီတော့အင်းဒီမှာရှိတဲ့ကျန်တဲ့မျိုးသူမျိုးသားတွေကသူ့ကိုကြောင်းပြုပြီးတော့စောစောကတာပြိုတမိမျိုးရှိတဲ့ပုဂ္ဂိုလ်တွေအိယာတာစိတ်မချမ်းသာကြဘူးအဲ့ဒီချိန်ကသောတာပန်ဖြစ်တဲ့ချိန်ကစပြီးတော့အာလုံစိတ်ချမ်းသာမှုတွေရပြီးတော့နေရထိုင်ရတာချမ်းသာသွားကြတယ်တဲ့ဒါပါလဲဆိုတော့တကယ်လို့သာဘုရားရှင်ဆိုတဲ့သူတော်ကောင်းနဲ့မတွေ့ခဲ့ဘူးသူကလည်းကုသပါရမီမရှိခဲ့ဘူးဆိုရင် သူ့ရဲ့ဆူတောင်းကအပေလေးပါးအထိကျွမ်းပြန်ကျသွားစေနိုင်တဲ့ဆူတောင်းဒါမျိုးကိုဘုန်းကြီးတို့အပြစ်ရှိသောဆူတောင်းခြင်းအပြစ်မကင်းသောဆူတောင်းခြင်းလို့ခေါ်ရတယ်။နောက်တစ်ခုကဘုန်းကြီးတို့အမျိုးသမီးတွေဘက်ကကြည့်ရင်ဘုန်းကြီးတို့အုံမာတန်ဒီဆိုတဲ့အမျိုးသမီးဆင်းရဲသူမှာဘဝတုန်းကဆူတောင်းခဲ့တာလေကြောက်စရာအင်မတန်ကောင်းတယ်။အုံမာတန်ဒီဆိုတော့ဘုန်းကြီးတို့ဘုရားရှင်လက်ထက်ကြတော့လာပြီးတော့ဥပလဝံထေရီဆိုပြီးတော့ဘုရားရှင်ရဲ့အခတာဝိကာမဘိက္ခုနီလာဖြစ်တဲ့လက်ဝဲတော်ရဲ့တကိုးရာမှာအကြီးကျယ်ဆုံးဘိက္ခုနီတွေထဲမှာတကိုးကြီးကျယ်ဆုံးဘိက္ခုနီလာဖြစ်ခဲ့ရအဲ့တော့သူဟာဈာကုလက်မှာဩမာတန်တီဆိုတဲ့မြို့သမီးဘဝရောက်တယ်အဲ့ဒီဘဝမရောက်ခင်မှာအင်မတန်ဆင်းရဲတဲ့မိန်းကလေးတယောက်ဖြစ်တယ်အဲ့တော့ပွဲတော်တွေမှာဝတ်ပန်းနဲ့ဆိုးထားတဲ့အဝတ်နီလေးတွေဝတ်ထားတဲ့မိန်းကလေးတွေကိုကြည့်ပြီးတော့သူကဒီလိုတန်ဖိုးရှိတဲ့အဝတ်စားတွေဝတ်ချင်တာမိဘကိုပူဇော်တော့မိဘလည်းဆင်းရဲနှွမ်းပါတော့ဝယ်မပေးနိုင်ဒီတော့သူ့လောက်အားနဲ့သူလုံမယ်ဆိုပြီးတော့တထေတူအိမ်မှာသွားပြီးတော့သုံးနှစ်သုံးမှုအစီကံလုပ်တယ်။ဒါပေမဲ့သူ့ရဲ့စိတ်စေတနာသူ့ရဲ့ကျင့်ဝတ်ကြေပွန်းမှုဒါတွေကိုထောက်ထားပြီးတော့သုံးနှစ်မပြည့်ခင်မှာပဲသူ့လိုချင်တဲ့ဝတ်ပန်းနဲ့ဆိုးထားတဲ့ညည်းနေတဲ့အဝတ်ကလေးတစ်ခုလှုပ်ရှင်တွေတထေတွေကသူ့ကိုပေးလိုက်တာ။အဲ့တော့သုံးနှစ်သုံးမှုညီပါလောက်အစီကံဘဝလုတ်ပြီးမှရလာတဲ့ဝတ်သက်ကလေးကိုဝတ်မယ်ဆိုပြီးတော့သူကမဝတ်ခင်မှာရေချိုးတယ်ပေါ့ဒီချိန်မှာမျက်စိမှာရေချိုးတဲ့ချိန်ကတ္တပဘုရားရှင်ရဲ့ယဟန်တပါးအလဲပဲတစ်ခတ်တည်းတည့်ရွက်တည်းဝတ်ပြီးတော့ကြွလာတယ်ဘာဖြစ်လို့လဲဆိုတော့အိန္ဒိယထုံးစံသဘောတရားအရရှားပါတဲ့ဝတ်ရှားပါတဲ့အရာမှာဒီယဟန်ကိုတခိုးတမျှတွေကအဝတ်တွေကိုလူယူလိုက်တော့ဝတ်เสียဝတ်မပါတော့တစ်ခတ်တည့်ရွက်တည်းဝတ်ပြီးတော့ယဟန်တပါးကြွလာတာတွေ့တော့သူကသူဝတ်မဲ့အဝတ်ကိုယဟန်ကိုမြင်လိုက်တာနဲ့ဒါလူရခံရတဲ့ယဟန်ဖြစ်မယ်ဆိုတာသိပြီးတော့ပထမတဝက်လူကိုစိတ်ကူးတာပါနောက်တော့တဝက်လူပြီးမှနောက်တခါတရားတရားတွေပေါက်ပြီးတော့သူသုံးနှစ်သုံးမွန်ဒီပါအစီကံလုပ်ပြီးမှရလာတဲ့အင်မတန်ကောင်းမြတ်တဲ့ဝတ်ပန်းနဲ့ဆိုးထားတဲ့အဝတ်နီလေးကိုယဟန်ကိုအာလုံးလှူလိုက်တယ်လှူပြီးတော့သူ့ရဲ့ဆူတောင်းကြည့်လိုက်တရားတရားကောင်းပြီပဲဆူတောင်းကဘလောက်ကြောက်เสียကောင်းလဲဆိုတော့အရှင်ဘုရားတဲ့တပည့်တော်ဒီလူသုံးနှစ်သုံးမွန်နီပါအစီကံဘဝလှုပ်ပြီးမှရောက်ပြီးမှရလာတဲ့ဒီဝတ်ကိုလှူဒန်းရတဲ့အတွက်တန်တရာကြီးထဲမှာကျင်လေရတဲ့အခါရုပ်ဆင်းအားဖြင့်မြင့်မြတ်ထက်တန်းကြတဲ့မိမသားဖြစ်ပါရစေတလောက်ဆိုရင်လောဘလေးပဲဖြစ်သေးတာကုသိုလ်ကနိဗ္ဗာန်တော့မျက်မှောက်မပြုစေနိုင်တော်သေးတာပေါ့နောက်ဆက်ပြီးတော့ဆူတောင်းတာပါလဲဆိုတော့တပည့်တော်ကိုမြင်ရတဲ့အခါတဲ့အမျိုးသားတွေဟာအင်ဒရီမရအင်ဒရီမထိန်နိုင်ဖြစ်ကြပါစေတဲ့တပည့်တော်တဲ့ချုံမွန်လှပတဲ့မျိုးသမီးလည်းပဲမိန်းမသားလည်းပဲမရှိပါစေနဲ့တဲ့သူဖြစ်တဲ့အရာမှာသူ့လည်းချောတဲ့လူလှတဲ့လူမရှိပါစေနဲ့သူ့ကိုမြင်တဲ့အမျိုးသားတွေလည်းပဲအိန္ဒြေတိတ်ခါမရဖြစ်ကြပါစေဆိုပြီးတော့အဲ့ဒီလောက်ကြီးချုံမလှပခြင်းနဲ့စိတ်နဲ့ဆူတောင်းခဲ့တော့လောဘကြီးစိတ်ထဲမှာပြုတဲ့ကုသိုလ်ကတော့အင်မတန်ကြီးကျယ်တဲ့ကုသိုလ်ပဲဒါပေမဲ့ဆူတောင်းတာကလောဘကြီးတော့ပြစ်တည်နဲ့အင်မတန်မှစိတ်ညစ်ညူစိတ်တွေဟာတန့်ရှင်းမှုအားနည်းတဲ့စိတ်နဲ့လောဘကြီးအထံမှာလောဘကြီးနဲ့ဆူတောင်းခဲ့တာအဲ့တော့ဒီလိုဆူတောင်းခဲ့လိုက်တဲ့အတွက်အုံမာတန်ဒီဆိုတဲ့ဘဝရောက်တဲ့အခါကျတော့တထေးကသူသမီးကိုဘုန်းကြီးတို့ရှင်ဘီရင်ကိုသွားပြောတော့ရှင်ဘီရင်ကနေပြီးတော့စုံစမ်းဖို့လက္ခဏာဖတ်ဖို့ဆိုပုံနာတွေလွှတ်လိုက်တာပုံနာတွေနှုတ်ကနာစားရင်းနဲ့အုံမာတန်ဒီကိုမြင်လိုက်တဲ့အခါအယူတစ်ပိုင်းဖြစ်ကုန်ကြတာသူ့ရဲ့ဆူတောင်းတဲ့အညီနှုတ်ကနာစားရင်းနဲ့ထမင်းလုတ်တွေကိုခေါင်းပေါ်ပါဇက်တဲ့ထည့်ရမယ်ထမင်းလုတ်ကခေါင်းပေါ်ကျော်သွားဂျန်ညာတဲ့ထက်နန်းရံလေးလက်သီးနဲ့ထိုးနေဒီလိုအယူတစ်ပိုင်းဖြစ်ကုန်ကြတာနောက်ရှင်ဘီရင်ကြီးကိုယ်တိုင်ကလည်းပဲအုံမာတန်ဒီကိုမြင်လိုက်တဲ့အချိန်ကစပြီးတော့ယူတစ်ပိုင်းဖြစ်သွားတဲ့သဘောမျိုးဖြစ်သွားခဲ့။ဒါရီယာပါလဲဆိုတော့ကိုယ်တိုင်လည်းပဲတည်ဆူတောင်းကြောင့်နှလုံးသားထဲမှာလောဘတွေကြီးကျယ်လိုက်တာ။အဲ့တော့နိဗ္ဗာန်နဲ့ဝေးစီနိုင်တဲ့ဆူတောင်း။နောက်ပြီးတော့သူတစ်ပါးကိုလည်းပူလောင်မှုဒုက္ခတွေပေးလိုက်တာ။ဒါကြောင့်မို့ဒီလိုဆူတောင်းနေရပါရမီရှင်နေတာမဟုတ်ဘူးဆိုရင်သူတို့ဟာအပင်ကြီးရဲ့အထိစောင့်ထိုးကြသွားနိုင်တယ်။ခုတော့ပါရမီရှင်တွေဖြစ်တော့ယန္တာမာကြီးတွေတော့ဖြစ်သွားကြတာပဲတောတာပန်တွေတော့ဖြစ်သွားကြတာပဲဒါိုင်းမဲ့သူတစ်ပါးကိုဒုက္ခတော်တော်ပေးတဲ့ဆူတောင်းနေကိုယ်ကိုယ်တိုင်လည်းပဲလောဘတွေဖြစ်တဲ့ဆူတောင်းဒ Tajang wo tau miu ma ganang siya ro iya. Eri lu abye ma kene su tau neipan ne wuizi de de su tau. Takatiya ma abbe li wa di sao tu jia toa si nene su tau miu di gu ma tau si chen lu su tau gan su bido. Sharana ko in jane ma ji gira eri su tau li. Di cek ku po nye abye ken to su tau jen su bido. Shani siampa ma mi ta zu ku po nye nene dhamma la sao be ba me. เสียรอยอ่ะบลูสุตองเจเสียจินตะเลยสรตันตระเมียนๆตันตระเรียะเมียนๆจุลุบิรุนิพพานฉันตาเนี่ยเมียนๆนี้เสร็จสิในเนี่ยสุตองไอ้สุตองนี่เนี่ยลีกูอ่ะบาเลยสรตระโดเมนาคีเยทะตัตวานานุตะเปยะหังตะดันไสตังปะตาริยังอะเถนะนะบะลันหะรีเมตะบิรอยตะนันสีสิงองค์สาเยระนาติ ตระโดสนเจเปกันหลุดันบาโตเลนักกีเยทะมะกุมคันไนบาสีตรีตัตตวะสนเจเปกันหลุดันปิ่วยเลนานุตะเปยะนองดาตะพันมะปุปันยะบาลุอะหันตะบิโดติตระดันตระดันโดสนเจเปกันหลุดันไขมาเลเวไสตันมิมิเยสิกกะลิโกปะตาริยันจีเลนชวนปะวันเหมี่ยวเสนัยยะบาลุอิ อะเรนังโกฏิเลยอมเมมอจีผิวมะลุมะปิอติชิโตนาบะลันอะรีอนัยยะตะไนสะกะลุมะยูมะเพ็ดมะโกวะไนบาสีตะรีอิติโตตုံเมตินตุรโกงโตติปะทะนันสุตองมุกุกะริยาทากองซวามะตวยปิไลกုံยาตะรี ดาลีกูพ่อเนี่ยเมียนมาหลูโซไปเมแกอาลูไลโซไลแล้วฉีละนัมเบอร์ 1กะตระโดเมนาคีเยทาเดนัมเบอร์ 2สุตองนี่โซไลหลูจินไดหลูมะกုံไนบาสีตรีหลูจินไดหลูมะกုံไนบาสีตรีดากะนัมเบอร์ 1สุตอง นัมเบอร์ 2กะตัตตวานานุตะเปยะหันเนี่ยแกโซไลหลูปีนอกคาปูปันมุมะสวาสิทธิ์สิ้นแย่มุมะสวามะผิดยะบาสีตรีหลูปีนอกคาปูปันมุมะสวาสิทธิ์สิ้นแย่มุมะสวา ไม่ใช่ยาบาสีตรีนอกตติยาสุตองก็ตะดันไสตันปะตาติยันเนี่ยโซไลหลุดันณีสินจีเลนชวนปะวันเหมี่ยวยาบาลุอิหลุดันณีสินจีเลนชวนปะวันเหมี่ยวยาบาลุอิ
เสด็จดาสุตองอาเถนนาบลันหะรีเกโซไลจีบิวซวามะเปเกโตฉีเมนเตเมงโกมะมะยุงเงไนจะบาสีตรีจีบิวซวามะเปเกโตฉีเมนเตเมงโกมะมะยุงเงไนจะบาสีตรี กูว่าจีจีผิวๆไม่เป้แก่ยันตัวမျိုးงาบากูปิสีโหฉีเมียนเตเมียนอัตตุตะจองกูเนี่ยอนัยอัตถะไม่อยู่เงินไหนจะบาสิเนะดิโลสุตองน่ะเออดีเล่เจ็ดกูพ่อนี่อ่ะเปียวปะดิเล่เจ็ดกูสุตองลูกศีลสิทธิ์ธรรมมันๆเนี่ยสุตองเลยสุดาเลยเป้พ่อนี่ดูอดิษฐานเนี่ยตบอบาเป้สุตองไหนเนาะเป้ปี้บาเลย ดาบิบัลลุดีโลสุตองไล่တယ်ဆိုရင်ကျင့်စဉ်လေးတွေစိတ်ထဲမှာဘယ်လိုကျင့်သုံးရမလဲဒါလေးတွေပေါ်လာပြီးတော့ကျင့်သုံးဖြစ်သွားတယ်အဲ့ဒီလိုကျင့်စဉ်လေးတွေကိုလွယ်လွယ်ကူကူစိတ်ထဲမှာပေါ်ပြီးတော့ကျင့်သုံးဖြစ်အောင်အဋ္ဌိဌာန်တဲ့သဘောနဲ့ဆုတောင်းတာလုပ်ငန်းမလုပ်ဘဲနဲ့ဆုတောင်းယုံသက်သက်ကျင့်စဉ်ကိုမကျင့်မဲနဲ့ဆုတောင်းယုံသက်သက်နဲ့ဒါကတော့ပဲပြည့်နိုင်မှာမကော ကဲနံပါတ်၁ဆူတောင်းလေးပြောပြဒါလည်းပဲတော်တော်အရေးကြီးတဲ့ဆူတောင်းပဲတရာတော်မေနာခီယေထ လူချင်းတိုင်းသူမကုန်နိုင်ပါစေတည်းတဲ့ဒီလိုဆူတောင်းတဲ့အခါမှာဘုန်းကြီးတို့စိတ်ထားလေးကဘယ်လိုထားမလဲဆိုတော့ပေးဆက်ခြင်းနဲ့စိတ်နဲ့ဆူတောင်းရပါတယ်အတိတ်ထံရပါတယ်ယာယူလိုတဲ့စိတ်နဲ့ဆူတောင်းရင်နိဗ္ဗာန်ကိုဝေးစေတတ်တယ်ပေးဆက်ခြင်းနဲ့စိတ်နဲ့ဆူတောင်းလို့ရှိရင်နိဗ္ဗာန်ချမ်းသာကိုမြန်မြန်မြတ်မောပြုစေနိုင်တယ်စိတ်ထားလေးတော့ကြွားတာပေါ့ဘယ်လိုလဲဆိုတော့လူကျင်တိုင်းလူမကုံတိုင်းပါစေသတည်းဒီလိုဆူတောင်းနေတဲ့ချိန်မှာကိုအာယုံပြုထားမှာကကိုကသာသမီဖြစ်တယ်မိဘအပေါ်မှာကိုကပဲပေးနိုင်တဲ့ပုဂ္ဂိုလ်ဖြစ်ပြရစီပေးတဲ့ဘက်ကယက်တီနိုင်ပြရစီကိုကမိဘဖြစ်နေတယ်သာသမီတွေအပေါ်မှာကိုကပဲပေးနိုင်ပြရစီကိုကပေးနိုင်တဲ့သူဖြစ်ပြရစီဒီလိုစိတ်ထားလေးနဲ့လူကျင်တိုင်းလူမကုံတိုင်းပါစေသတည်းကိုယ်ပဲပေးတဲ့ဘက်ကနေခြင်းနဲ့စိတ်နဲ့ဆူတောင်းရင်ဒါနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေနိုင်တယ်။နောက်ပြီးတော့သာသနာတော်နဲ့တွေ့တယ်၊သံဃာတော်နဲ့တွေ့တယ်၊အမျိုးဘာသာသာသနာအတွက်လိုအပ်တဲ့နေရာမှာလိုအပ်တဲ့ပစ္စည်းကိုကိုယ်ပဲလှူနိုင်ပေးရစေ။ကိုကလှူခြင်းနဲ့စိတ်ကဘက်ကပေးဆက်ခြင်းနဲ့ဘက်ကဆူတောင်းလို့ရှိရင်ဒါလေးရသိပြီးတော့မွန်မြတ်တာပဲ။နောက်ပြီးတော့မောင်နှမချင်းချင်းခုခေတ်မှာဆိုရင်မောင်နှမချင်းချင်းတွေဘာဖြစ်ကြလဲတန်ဖိုးကြီးမတဲ့မေတ္တာတရားတွေဟာတန်ဖိုးဖြတ်လို့ရတဲ့တန်ဖိုးမရှိတဲ့စီးစဉ်ဥစ္စာကိုအကြောင်းပြုပြီးတော့တဝုနဲ့တဝုမခေါ်နိုင်မပြောနိုင်ဖြစ်ကြတာရယူလို့ခြင်းနဲ့စိတ်တွေကြောင့်ဖြစ်တာရယူလို့ခြင်းနဲ့စိတ်ဆိုတာလောဘတရားပေးဆက်ခြင်းနဲ့စိတ်ဆိုတာအာလောဘလောဘရဲ့ဆန့်ကျင်ဘက်မေတ္တာအာရောဒကောင်းကျိုးလိုလာတဲ့သဘောထားတွေအဲ့တော့မောင်နှမချင်းချင်းမခေါ်နိုင်မပြောနိုင်ဟာဘာဖြစ်လို့လဲရာယူလိုချင်တဲ့စိတ်ကြောင့်ဖြစ်တာအဲ့တော့ဒီလိုပစ္စည်းကိုတန်ဖိုးမရှိတဲ့ပစ္စည်းကိုအကြောင်းပြုပြီးတော့တန်ဖိုးကြီးမားတဲ့တန်ဖိုးဖြတ်လို့မရတဲ့မောင်နှမချင်းချင်းရဲ့မေတ္တာတရားတွေခန့်ချောက်သွားစေနိုင်တယ်အဲ့တော့ပေးဆက်ခြင်းနဲ့စိတ်ထားနဲ့မောင်နှမတွေနဲ့ရှင်လိုက်ကိုယ်ဟာပဲအနစ်နာခံနိုင်ပြရစီကိုယ်ဟာပဲပေးနိုင်ပြရစီဝန်ထမ်းတွေနဲ့ရှင်လာလို့ရှိရင်သူတို့ဒုက္ခရောက်ရင်ကိုယ်ဟာထောက်ပံ့နိုင်တဲ့ပုဂ္ဂိုလ်ဖြစ်ပြရစီဒီစိတ်ထားလေးနဲ့လူချင်းတိုင်းလူမကုံနိုင်ပါစေတည်းဒါမျိုးဆူတောင်းလိုက်လို့ရှိရင်နှလုံးသားထဲမှာအဲ့ဒီကိုကပေးဆက်ခြင်းတဲ့ဘက်ကနေပြီဆိုရင်အလောဘဆိုတာနိဗ္ဗာန်ရောက်ချောင်းတရားကောင်းတွေလောဘရဲ့ဆန့်ကျင်ဘက်လူချင်းမှုရဲ့ဆန့်ကျင်ဘက်ပေးဆက်ခြင်းတဲ့စိတ်တွေနှလုံးသားထဲမှာပြည့်သွားတာပဲအာဒောတလို့ခေါ်တဲ့မေတ္တာတရားအာလုံကိုချမ်းသာစေခြင်းနဲ့အာလုံကိုဆင်ပြေစေခြင်းနဲ့မေတ္တာတရားတွေဖြစ်သွားတယ်ဒီတော့အလောဘတို့မေတ္တာအာရောဓတို့နှလုံးသားထဲမှာဖြစ်သွားပါတယ်ဆိုရင်လောဘတရားတွေကင်းလို့အဲ့ဒီလောဘတရားတွေကင်းနေတယ်ဆိုလို့ရှိရင်ပါနေတယ်ဆိုရင်နိဗ္ဗာန်နဲ့နီးတာဒီလောဘတရားတွေကုန်သွားတဲ့နေရာနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတာတဲ့ဒါလေးတွေကသိပြီးတော့အရေးကြီးပါတယ်ဒါကြောင့်မို့လူကျင်နိုင်လူမကုန်နိုင်ပါစေတည်းဘသူနဲ့ပဲတွေ့တွေ့ကိုယ်ကပေးနိုင်တဲ့ပုဂ္ဂိုလ်ဖြစ်ပြရစီအမျိုးဘာသာသာသနာအတွက်လိုအပ်တဲ့နေရာလိုအပ်တာကိုကိုယ်ကပေးနိုင်ပြရစီဒီလိုစိတ်နဲ့ဆူတောင်းရင်အလောဘမေတ္တာစားတဲ့ကောင်းမြတ်တဲ့တရားတွေနှလုံးသားထဲမှာပြည့်လာတာနဲ့မြတ်လောဘဒေါသတွေပါသွားတယ်ကုံနာနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုစေနိုင်တယ်ဒါကြောင့်ပေးဆက်ခြင်းနဲ့စိတ်နဲ့ဆူတောင်းပြီဆိုရင်ဒါနိဗ္ဗာန်ချမ်းသာတိမျက်မှောက်ပြုစေနိုင်တယ်လောဘဒေါသတွေအပြစ်ကင်းတဲ့ဆူတောင်းပြီတဲ့ဒီလိုဆူတောင်းရင်လည်းအတိတ်ထံပြီးတော့ကျင့်စဉ်လေးတွေကျင့်ရပါတယ်။ဒါဆိုရင်နိဗ္ဗာန်ချမ်းသာနဲ့မြန်မြန်နှီးဆက်သွားတယ်။တချို့မျိုးသားမျိုးသမီးတွေကြတော့တရားမနာဘူး၊စာပေမဖတ်ဘူး။ဒီတော့သူတို့မှာဘုသူတ္တသိဉာဏ်မရှိဘူး၊ခေါင်းထဲမှာလိုချင်တာပဲရှိတယ်။အဲ့တော့တရားမနာ၊စာပေမဖတ်၊ခေါင်းထဲမှာသိဉာဏ်ဘာမှမရှိတော့ဆရာသမားတွေမေးမြန်းမှုမရှိဘူး။ဒီတော့သူတို့ကလည်းပဲလူကျင်တိုင်းလူမကုံတိုင်းပါစေတည်းဒီလိုပဲဆူတောင်းပါပဲဆူတောင်းပေမဲ့သူတို့ရဲ့စိတ်ကဘယ်လိုလဲဆိုတော့အဲ့ဒီလိုလူကျင်တိုင်းလူမကုံတိုင်းပါစေတည်းလို့ဆူတောင်းနေတဲ့အချိန်မှာလူကျင်တဲ့စိတ်နဲ့ဆူတောင်းတာပစ္စည်းတွေတုံမကုံဆွဲမကုံအောင်ချမ်းသာခြင်းနဲ့စိတ်ရွှေငွေတွေလေယာဉ်တွေမြေတွေတိုက်တာတွေကားတွေတုံမကုံဆွဲမကုံအောင်ပေါများခြင်းနဲ့စိတ်နဲ့လူကျင်တိုင်းလူမကုံတိုင်းပါစေတည်းရယူခြင်းနဲ့စိတ်နဲ့ဆူတောင်းပြီဆိုရင်ဒီလိုတရားနာလေးမရှိတဲ့စာပေဖတ်လို့မရှိတဲ့အသိဉာဏ်အားနည်းတဲ့ပုဂ္ဂိုလ်ကြတော့လိုချင်တဲ့စိတ်နဲ့ဆူတောင်းရင်နှလုံးသားထဲမှာလောဘတွေများလာတယ်။အဲဒီလောဘတွေများလာတာနဲ့အမျှနိဗ္ဗာန်နဲ့ဝေဝေသွားတယ်တဲ့။ဒါလေးတွေကတတိထားစရာကောင်းတဲ့အချက်တွေပဲ။ဒါကြောင့်မို့ဒီစုကိုတော့ တောင်းညမှာပဲသူလည်းတောင်းမယ်ကိုလည်းတောင်းမယ်ကောင်းနေပြောတော့တောင်းညမှာပေါ့ဒါပေမဲ့လို့တဦးသောမျိုးသားမျိုးသမီးကသိဉာဏ်ရှိတယ်တရားနာစာပေဖတ်မေးမြန်းထားတဲ့အတွက်သိဉာဏ်ရှိတော့ပေးဆက်ခြင်းနဲ့ဆူတောင်းတယ်ပေးဆက်ခြင်းနဲ့စိတ်နဲ့ဆူတောင်းတော့လောဘဒေါသတွေနဲ့အလောဘမေတ္တာတွေပြေဝပြီးတော့နိဗ္ဗာန်ချမ်းသာကိုမြန်မြန်မြတ်မောက်ပြုစေနိုင်တယ်တဦးသောမျိုးသားမျိုးသမီးကြတော့တရားမနာစာပေမဖတ်လိုချင်တဲ့စိတ်တစ်ခုပဲရှိတော့ပစ္စည်းဥစ္စာချမ်းသာစဉ်တဲ့စိတ်အာကြီးပြီးတော့ဆူတောင်းတော့လောဘတွေဆူတောင်းနေဆူတောင်းနေလောဘတွေများများလာတယ်ဒီတော့နိဗ္ဗာန်နဲ့ဝေဝေသွားတယ်ဒါဟာစိတ်ထားတိတ်ပြီးတော့ရေးကြည့်တယ်ဒါကြောင့်တောင်မျိုးမာကန်အောင်ဆရာတို့ရဲ့စိတ်ကောင်းရှိဖို့ကပထမစိတ်ကောင်းဟာတိတ်အရေးကြီးတာဘုန်းကြီးတို့အထက်တန်းကျောင်းတွေမှာလည်းပဲရေးထားတယ်စိတ်တည်းစီကံပညာစိတ်တက်ကိုရှည်ဆုံးဝထားတာဒါတိတ်ပြီးတော့အဓိပ္ပာယ်လေးနဲ့တယ်ကိုကမတိဘဲသာရှိရင်ရှိမယ်ဖျားဆတဲ့သူတို့ကောင်းတွေရဲ့အလိုကြကြစိတ်တက်ဟာတိတ်ပြီးတော့လိုအပ်တယ်တဲ့စိတ်တက်ကောင်းဖို့စိတ်တက်ကောင်းရင်ကောင်းတဲ့လောက်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေနိုင်တယ်မြန်မြန်မျက်မှောက်ပြုစေနိုင်တယ်ပေါ့ဒါကြောင့်မို့တထတော်မင်းနာကီရထလူကျင်နိုင်သူမကုန်နိုင်ပါစေတည်းဒီစုကိုတော့လူတိုင်းလူတိုင်းတောင်းရင်တောင်းပါပဲဒါပေမဲ့အသိဉာဏ်ပြေဝတဲ့အမျိုးသားမျိုးသမီးကြပေးဆက်ခြင်းနဲ့စိတ်နဲ့ဆူတောင်းနေဒါဆိုရင်နိဗ္ဗာန်ကိုမြန်မြန်မျက်မှောက်ပြုစေနိုင်တဲ့အပြစ်ကင်းသောဆူတောင်းခြင်းဖြစ်သွားတယ်ဒီလိုမှမဟုတ်ပဲနဲ့ပစ္စည်းတွေတုံမကုန်ဆွဲမကုန်အောင်အတင်းချမ်းသာခြင်းနဲ့စိတ်နဲ့ဆူတောင်းနေဆိုရင်လောဘတွေပြေးပြီးတော့နိဗ္ဗာန်နဲ့ဝေသွားတယ်အပြစ်ရှိသောဆူတောင်းခြင်းအပြစ်မကင်းသောဆူတောင်းခြင်းဖြစ်သွားတယ်ဆိုတော့ခေမကဆိုတဲ့တထေသားတို့အုံမာတန်ဒီလောင်းဖြစ်တဲ့ဆင်းရဲသူမျိုးသမီးလေးတို့သူတို့ဆူတောင်းတဲ့စာရင်တော့တော်သေးတာပေါ့ဒါပေမဲ့လို့ဒီဆူတောင်းကလည်းနိဗ္ဗာန်ချမ်းသာနဲ့ဝေးစေတတ်တယ်တဲ့ဒါကြောင့်စိတ်ထားကောင်းဖို့လိုအပ်တယ်အဲ့တော့မေးစရာတစ်ခုရှိတယ်အရှင်ဘုရားအရှင်ဘုရားကလူကျင်တိုင်းလူမကုန်နိုင်ပါစေတည်းဆိုတော့ဒီဆူကပြည့်နိုင်ပါမလားဒီပြောလို့တသိန်းရှိရင်တသိန်းလူလိုက်တာကုန်သွားတာပဲဘုရားဒါမျိုးမေးစရာရှိတယ်ဘုန်းကြီးကတတိမထားမိလို့နေမှာပါအာလုံးဒီဆူဟာပြည့်နိုင်ပါတယ်ဒီလိုပဲဖြေပြရစေယနေ့တေဂမကြီးဒေါခင်မမနဲ့တာသမီတွေတရားနာနေတဲ့ပုဂ္ဂိုလ်တွေဒီစုဟာကိုယ်တိုင်လည်းပဲပြည့်ကျင်ပြည့်နေမှာတတိမထားမိလို့ဖြစ်ကျင်ဖြစ်မှာဘုန်းကြီးတကူပြောပြပေးမယ်လွန်ခဲ့တဲ့6နှစ်ခန့်လောက်ကရွာကြီးတရွာကမိသားစုတစုကကြောင်တကြောင်ဆိုပါတော့ကြောင်တကြောင်မှာကြောင်ဆောက်ကြတယ်ပေါ့ဘုန်းကြီးအတွေ့အကြုံလေးပြောပြမယ်ကြောင်တကြောင်ကြောင်ဆောက်တော့သူတို့ကကြည်ကြည်မာမာသိန်း2000ကုန်လောက်ဆောက်ချင်တယ်ရွာပြီမယ်လို့အဲ့တော့သူတို့ကအဲ့ဆောက်ခါနီးတုန်းကဘာပြောတယ်ကြားလဲဆိုတော့သူတို့ရွှေတွေစုထားပါတယ်တဲ့လျှောက်တာပေါ့နော်အဲ့တော့ကြောင်းဆောက်မလို့ရွှေစုထားပါတယ်ရွှေရလဲပိတ်တာချီစုပုံရပါတယ်ဘုန်းကြီးကတော့တိကျမေးမကြည့်လိုက်ပါအဲ့တော့ကြောင်းတစ်ချောင်းမှာကြောင်းဆောက်ကိုစုထားတဲ့ကြောင်းလေးလျှောက်ခုတာပေါ့နောက်တစ်နှစ်ခွဲလောက်ကြာတော့ကြောင်းပြီးသွားတယ်ပေါ့ရေစဲချပွဲတွေကျင်းပပြီးတော့ပြန်ဆုံတဲ့အခါကျတော့သူတို့ဘာလျှောက်လဲဆိုတော့တပည့်တော်တို့တဲ့ကြောင်းဆောင်ပြီးသွားပါပြီဒါပေမဲ့လို့တပည့်တော်တို့စုထားတဲ့ရွှေတွေဟာထိတောင်မထိလိုက်ရပါဘူးတဲ့ရေနှလုံးရေနှံလုံးငန်းစားတဲ့လုပ်ငန်းတွေကဟိုကပြေးလိုက်ထဲလိုက်ဒီကပြေးလိုက်ထဲလိုက်ဒီလိုနဲ့ကြောင်းဆောင်ကြီးသိန်း2000ကုန်လောက်ပြီးသွားပါတယ်တပည့်တော်တို့စုထားတဲ့ငွေထိတောင်မထိလိုက်ရပါဘူးတဲ့အဲ့တော့တိုးပွားတောင်လာခဲ့ဒါပါလဲဆိုတော့လူကျင်နိုင်သူမကုန်နိုင်ပါစေတည်းဒီစုနဲ့ပြည်တာပဲယနေ့ရှင်ဖမမိသားစုလေဒကမကြီးနဲ့တကွာသာသမီတွေကိုကိုကိုပြန်စဉ်းစားကြည့်ဒါမျိုးတွေတွေ့ရင်တွေ့ဘူးမှာမပြောတတ်တာပဲရှိမယ်တွေ့ဘူးမယ်လို့ဘုန်းကြီးကယူဆတယ်ကိုကကုသိုလ်လုပ်ဖို့ဆုထားတယ်ဒီငွေကိုမထိမတွို့လိုက်ရပဲနဲ့ဒီကုသိုလ်ပွဲဟာအလိုလိုပြီးသွားတာတွေကြုံဘူးမှာဒါပါလဲဆိုတော့ဒီစုနဲ့ပြည်တာဘာဖြစ်လို့ပြည်လဲဆိုတော့ဘုန်းကြီးတို့ပေးဆက်ခြင်းနဲ့စိတ်နဲ့ဆုတောင်းရင်ဒီစုဟာပြည်တယ်တဲ့ပါဖြစ်လို့လေပေးဆက်ခြင်းတဲ့စိတ်ဟာမေတ္တာတရားတွေအတောဒအလောဘဆိုတဲ့လောဘရဲ့ဆန့်ကျင်ဘက်တရားတွေကောင်းမြတ်တဲ့တရားတွေအဲ့ဒီပေးဆက်ခြင်းတဲ့စိတ်မှာရှင်နေတဲ့စေတနာလေးရလည်းပဲစိတ်ကကောင်းနေတော့ဒီစေတနာလေးကတန့်ရှင်းနေကောင်းနေဒီစေတနာလေးကကံဖြစ်လာတဲ့အခါကံလည်းကောင်းပြီးတော့အကျိုးပေးတွေကောင်းပြီးတော့လှူခြင်းတိုင်းလူမကုန်နိုင်ပါစေတည်းဆိုတာအဲ့ပေးဆက်ခြင်းတဲ့စိတ်နဲ့လုတ်တဲ့ပုံကိုယ်ဒီမှန်နေမြတ်ဒီစုဟာပြည့်တာများတယ်ရှင်းကံကတားကြီးညံလို့ရှိရင်တော့တမျိုးပေါ့ရှေးကံအညံ့ကြီးမဟုတ်ပါဘူးဆိုရင်ဒီစိတ်နဲ့ကုသိုလ်လို့ရဒီစုတောင်းဟာပြည့်ပြီးတော့နိဗ္ဗာန်ချမ်းသာကိုမြန်မြန်မျက်မှောက်ပြုစေနိုင်ပါတယ်တဲ့ဒါလေးကိုဘုန်းကြီးကတည်စီခြင်းလို့မ နံပါတ်1ဆူတောင်းလေးကိုဟောပေးတာကဲအားလုံးလှုပ်ချီပြီးတော့ပြန်ဆိုလိုက်လူချင်းတိုင်းလူမကုံနိုင်ပါစေတည်းလူချင်းတိုင်းလူမကုံနိုင်ပါစေတည်းဒီဆူတောင်းလေးရဲ့ဘုန်းကြီးတို့မြန်မာလူမျိုးဗုဒ္ဓဘာသာဝင်နေတဲ့တိတ်ပြီးတော့သာသာတာဖြစ်တာပဲတိတ်တင့်လျော်တာဘာဖြစ်လို့လဲမြန်မာတွေကရှိရင်လူချင်းများတယ်တဲ့အဲ့တော့မလူရမနေနိုင်ဘုန်းကြီးတို့လွန်ခဲ့တဲ့နှစ်ပေါင်းတထောင်ဝန်းကျင်ကပုဂံဒေတာကိုရောက်ရင်သွားကြည့်စီဒီပထိုးတွေလက်ညှိုးထိုးလို့မလွယ်ဘူးဒါပါလေတရားတရားရှိခဲ့တဲ့လူမျိုးဆိုတာသိတာလေအဲ့တော့တရားတရားရှိနေတော့ကိုကလူကျင်တဲ့ဘက်ကပဲနေကျင်ကြတာအဲ့တော့ဒီစိတ်နဲ့ဆူတောင်းလို့ရှိရင်ပေးဆက်ခြင်းနဲ့စိတ်နဲ့ဆူတောင်းရင်ဒီစုဟာပြည့်နိုင်ပါတယ်ပြည့်ယုံနေမှာကောင်းနိဗ္ဗာန်ချမ်းသာနဲ့လည်းမြဲမြဲနှီးဆက်စေနိုင်တယ်လောဘဒေါသအပြစ်တွေလည်းကင်းတယ်တဲ့ဒီစုနဲ့ပြည့်နေတဲ့ပုဂ္ဂိုလ်တွေမိမိတို့ပါဝင်ပဝန်းကျင်မှာငယ်ဆောင်ကြည့်ရင်အချိန်မီတွေ့နိုင်တယ်။ကိုကစာပေရမပြောတတ်လို့ရှိရင်ရှိမယ်။ဒါကြောင့်ဒီစုတောင်းလေးကိုဘုန်းကြီးကအပြည့်ကင်းသောစုတောင်းခြင်းဆိုပြီးပထမစုအနေနဲ့နံပါတ်1အနေနဲ့ပြောကြားပေးပါတယ်။နောက်ဒုတိယစုကဘာလဲဆိုတော့တတဝါနာနုတပေယဟံတတဝါစွန်ကျဲပေကံလူတန်းပြီး၍လေနာနုတပေယနောင်တတဖန်မပူပန်ရပါလို့ကေဆိုလိုက်လူပြီးနောက်ကပူပန်မှုများစွာစိတ်ဆင်းရဲမှုများစွာမဖြစ်ရပါစေတည်းလူပြီးနောက်ကပူပန်မှုများစွာစိတ်ဆင်းရဲမှုများစွာမဖြစ်ရပါစေတည်းလူပြီးတဲ့နောက်မှာတဲ့နောင်တာတရားမဖြစ်ပြရစေနဲ့ပူပန်မှုစိတ်ဆင်းရဲမှုမဖြစ်ပြရစေနဲ့ဝမ်းမြောက်ဝမ်းသာနဲ့အဆုံးသတ်နိုင်ပြရစေလို့ဒီလိုလေးပဲဆုတောင်းပါတဲ့ခုနဆုတောင်းရုံနဲ့တော့ပဲပြေးပါမယ်ကျင့်စဉ်လေးတွေကျင့်ရတာပေါ့အဲ့တော့ခေါင်းကြီးတို့ဒီလူပြီးတဲ့နောက်မှာကိုယ့်ရဲ့အလှူတွေကိုပြန်ပြီးတော့တွေးတိုင်းတွေးတိုင်းကိုယ်လှူလိုက်တဲ့ပစ္စည်းဝတ္ထုဟာသာသနာအတွက်ဘလောက်ထိထိရောက်တယ်လဲဒါလေးတွေတွေးတိုင်းတွေးတိုင်းကိုလူထားတဲ့ကြောင်းဆောင်ဟာသာသနာအတွက်သာသနာမျိုးဆက်တွေဘလောက်ထိထုတ်ပေးနိုင်လဲဒီကြောင်းဆောင်ကိုမြည်မြူပြီးတော့သာသနာတော်ကြီးဘလောက်ထိတိုးတက်သွားတယ်မျိုးဆက်တွေဘလောက်ထိမွေးဖွားလာလဲဒီလိုတွေးတိုင်းတွေးတိုင်းပြန်ပြီးတော့ကြည်နူတယ်စိတ်ထဲမှာချမ်းသာတယ်ဒါဘုန်းကြီးတို့တမထဘာဝနာ40တည်းကပြောရင်စာကနုဒ္ဓတိဘာဝနာထဲမှာပါဝင်သွားနိုင်တယ်အဲ့တော့သာကနုဒ္ဓတိဘာဝနာတိဖြစ်သွားနိုင်တယ်။ဒါကြောင့်မို့လှူပြီးတဲ့အခါမှာဝမ်းမြောက်ဝမ်းသာဖြစ်တယ်။တွေးတိုင်းတွေးတိုင်းကြည်နူးတယ်။စိတ်ချမ်းသာတယ်။တခါတွေးလိုက်တခါသာကနုဒ္ဓတိဘာဝနာဖြစ်လိုက်ကုသိုလ်တွေတိုးသွားလိုက်။တခါတွေးလိုက်တခါစိတ်ချမ်းသာလိုက်ကုသိုလ်တွေတိုးသွားလိုက်။ကုသိုလ်မှာလှူတော့ကကုသိုလ်ကဒါနကုသိုလ်ဖြစ်ပေမဲ့ဒီကုသိုလ်ကဘာဝနာကုသိုလ်ဖြစ်တော့ဒါနတဲ့သီလကတာတယ်။သီလတဲ့တမထဘာဝနာကတာတယ်အကျိုးပေးတဲ့အခါအဲ့တော့ဒီလိုတွေးလိုက်တိုင်းတွေးလိုက်တိုင်းကုသိုလ်စိတ်တွေနဲ့ဝမ်းမြောက်ဝမ်းသာဖြစ်နေပါတယ်ဆိုရင်ဒါနသီလကုသိုလ်တွေတဲ့အများကြီးတာတဲ့သာကနုဒ္ဓတိဘာဝနာကုသိုလ်ဖြစ်တယ်တဲ့အဲ့ဒီလိုဖြစ်ဖို့တိတ်အရေးကြီးတယ်ဒါအခက်ခဲဆုံးပဲတကယ်လို့ကိုလှူဒါန်းလိုက်တာကိုပြန်ပြီးတော့တွေးတိုင်းတွေးတိုင်းစိတ်မကောင်းဖြစ်တယ်နောင်တတရားဖြစ်တယ်စိတ်မချမ်းသာဘူးဆိုရင်အကုသိုလ်တွေဖြစ်တတ်တယ်ဒါကြောင့်မို့ဒီအပရစေနာပွားဖို့ဆိုတာတိတ်ပြီးတော့အရေးကြီးတယ်ပေါ်ကြီးဥပမာတစ်ခုပေးမယ်ပေါ့ဘယ်လိုလဲဆိုတော့ကိုကကြောင်ကြီးတစ်ဆောင်ဆောက်လိုက်လှူဒန်းလိုက်တယ်ပေါ့မြန်မာပြည်မှာကြောင်ဆောက်တဲ့တရားဓမ္မတွေအများကြီးရှိတော့ဒါဝဲဥပမာပေးကြစို့ခြံသာလိုက်ရင်ကြောင်ဆောက်ခြင်းလေအဲ့တော့ကြောင်ဆောက်လှူတဲ့အခါတုန်းကခင်မင်းလို့လှူလိုက်တယ်မကောင်းတဲ့လို့လှူလိုက်တယ်ကြောင်ဆောက်ပြီးတဲ့အချိန်မှာတန်ဃာတွေပြတင်းသုံးတာကတိတ်မရှိဘူးဒီเจ้าမောင်မှာစာတင်စာချလုပ်တာမရှိဘူးဖျောက်ပြုမေတ္တာပွားတာအာနေတယ်ဒီเจ้าမောင်မှာတရားရှုမှတ်ပွားများတာအာနေတယ်တရားပွဲကျင်းပတာအာနေတယ်အချိန်များများအတန်ကမရှိဘူးတခါတည်းရင်လူတွေတဲတယ်တဲတဲ့လူတွေကလည်းပဲတောင်းရဲ့စာဟဲအလောင်းစားလုပ်ရဲ့ဒီလိုပုံကူတွေကတဲတယ်ဆိုရင်တွေးကြည့်တယ်ဒီเจ้าကိုဆောက်လှူဒဏ်ရာလိုက်ရတဲ့အတွက်တခါတွေးလိုက်ကြည်နူးမှုစိတ်ချမ်းသာမှုဘလောက်ဖြစ်နိုင်တယ်လဲကြည်နူးမှုစိတ်ချမ်းသာမှုမဖြစ်တဲ့ပြင်တခါတည်းရင်စိတ်မကောင်းနေတော့ဖြစ်သွားပြီးတော့အကုသိုလ်တွေဖြစ်သွားနိုင်တယ်။ဒါပါလဲဆိုတော့ဘုန်းကြီးတို့မိမိတို့ရွေးချယ်မှုမလုပ်ခဲ့လို့တဲ့မကောင်းတဲ့လို့လူတာ နာမည်ကြီးလို့လှူလိုက်တာဒါမှမဟုတ်အလူခံလို့လှူလိုက်တာဒါမျိုးတွေဖြစ်တဲ့တယ်အဲ့တော့ကိုလှူတဲ့ပစ္စည်းကိုသာသနာအတွက်ဘယ်လောက်ထိအသုံးပြုနိုင်မလဲကိုလှူလိုက်တဲ့အကြောင်းကိုအကြောင်းပြုပြီးတော့သာသနာတော်ကြီးဘယ်လောက်ထိမြင့်တက်သွားမလဲမျိုးဆက်ကြီးဘယ်လောက်ထိပေါ်ထွက်မလိုက်မလဲဒီအကြောင်းပေါ်မှာသာသနာလုပ်ပရိယတိပฏิပတိစိတ်ထားကောင်းကောင်းနဲ့ဘယ်လောက်ထိလုပ်နိုင်မလဲဒီလိုရွေးချယ်မှုမပြုလုပ်နိုင်တဲ့အတွက်စိတ်ဆင်းရဲမှုတွေဖြစ်တတ်တယ်တဲ့ဒါဆိုရင်ပြန်ပြီးတော့တွေ့တိုင်းတွေ့တိုင်းကုသိုလ်ဖြစ်ဖို့ဆိုတာတော်တော်အားနည်းပါတယ်တကယ်လို့မိမိတို့လှူလိုက်တဲ့အကြောင်းဟာအာနာလို့လှူတာမဟုတ်ဘူးအလူခံလို့လှူတာမဟုတ်ဘူးရွေးချယ်ပြီးတော့သာသနာအတွက်အသုံးကျမယ်ထင်ပြီးတော့လှူလိုက်တယ်ဒီအကြောင်းပေါ်မှာတန်ခါးတွေတရင်သုံးနေတရင်သုံးတဲ့တန်ခါးတွေရလည်းပဲအကျင့်သိက္ခာကောင်းကြတယ်စာတင်စာချလုပ်တယ်ဘုရားရှင်ရဲ့တရားတော်တွေတချို့ကသင်ယူတယ်တချို့ကပို့ချပေးတယ်သာသနာရှိချောင်းလုပ်တယ်ဒီချောင်းပေါ်မှာလုပ်နေကြတယ်နောက်တခါဒီချောင်းပေါ်မှာဖျားပြုမေတ္တာပွားပရိတရားယူကြတမထဘာဝတနာတွေလုပ်ပြီးတော့လောဘဒေါသနှေးအောင်ကျင့်နေကြတယ်စုပေါင်းဖျားပြုတယ်တရားထူမှတ်တယ်လောဘဒေါသနှေးချောင်းကျင့်နေကျင့်နေတယ်ဒီချောင်းကိုချောင်းပြုပြီးတော့သာသနာတော်ကြီးစီပင်လာတယ်တန်ရှင်းလာတယ်အားကောင်းလာတယ်အဲ့တော့ဒီလိုနေရာမျိုးလှူလိုက်တယ်ဆိုရင်ဘာဖြစ်လဲတခါတွေးလိုက်တခါကြည်နူးလိုက်တခါဝန်သားလိုက်တခါတွေးလိုက်တခါကြည်နူးလိုက်စာကနုဒတိဘာဝနာ ਈ နေ့စဉ်နဲ့မြတရေနိုးထပြီးတရိယတရေနိုးမှဒီဘာဝနာကုသိုလ်တွေဖြစ်ဘယ်ချိန်မှာပဲတွေးတွေ့ဘယ်ချိန်မှာပဲတရိယကုသိုလ်တရားတွေဖြစ်လို့အဲ့ဒါလှူဒန်းပြီးတဲ့နောက်မှာစိတ်ဆင်းရဲမှုမဖြစ်ဘဲနဲ့ဝမ်းမြောက်ဝမ်းသာဖြစ်တာတဲ့အပရစေနာပွားတာဒီလိုခေါ်ရပါတယ်ဒါတိတ်ပြီးတော့အရေးကြီးလွန်ပါတယ်ပေါ်ရတောင်မြို့မှာကနအောင်ဆရာတော်ဘုရားကြီးကရှင်စနကပြီးဝန်သားမထေရဥက္ကာကလက်ဖက်ချောက်ကဒကမာကြီးတော်ကျင်တန်းဆိုတာကို85နှစ်အသက်ရှိပါသေးတယ်အဲ့တော့ဒကမာကြီးကိုဆုံးမတဲ့အဆုံးမလေးတစ်ခုရှိတယ်ဘာလဲဆိုတော့လှူယုံတန်းယုံတသက်ဒါနပါရမီကုသိုလ်ပြုယုံတသက်ဆိုရင်တဲ့ရွေးချယ်เสียမလိုပါဘူးတဲ့အယုတ်အမျက်အလက်မရွေးအလုံးလှူတန်းပါဒုက္ခတွေမှန်သည်မြတ်လှူတန်းဘယ်ဒုက္ခတရားကိုကျင်တရားရှိတယ်ဘယ်ဒုက္ခတရားကိုကျင်တရားမရှိဘူးမရွေ့ချင်တဲ့ဘာဖြစ်လို့လဲကိုကသာသနာပြုတယ်လို့လည်းလုပ်တာမဟုတ်ဒါနပါရမီကုသိုလ်ဖြစ်အောင်ကြိုးစားနေတာဒီလိုဒါနပါရမီဖြစ်ယုံတသက်လှူဒန်းယုံတသက်ဆိုရင်ဒုက္ခတွေမှန်တယ်မြောက်အာလုံးလှူဒန်းပါတဲ့မရွေ့ချယ်ပါနဲ့တဲ့ဒါဆရာတော်ကြီးဆုံးမတဲ့စကားတကယ်လို့ကိုကသာသနာပြုလုပ်ငန်းကိုလုပ်ချင်တာဒါမှမဟုတ်မိမိရဆရာသမားဖြစ်နေစီကကိုးကွယ်ခြင်းတာဒါဆိုလို့ရှိရင်တော့ရွေးချယ်ပါတဲ့အလူကံဖြစ်တဲ့ပုဂ္ဂိုလ်တွေကိုလည်းသီလသမာဓိပညာရှိတာပရိယပရိပတ်ပြည့်စုံတာရွေးချယ်ရမယ်ကိုယ့်ရဲ့လူပွဲဝတ္ထုကိုလည်းပဲဒီနေရာလှူလိုက်လို့ရှိရင်တော့သာသနာအတွက်ဘယ်လောက်ထိထောက်ပံ့ဖြစ်မလဲဒီနေရာလှူလိုက်လို့ရှိရင်တော့သာသနာအတွက်အားနည်းမယ်ဒါမျိုးတွေကိုစဉ်းစားရွေးချယ်ပြီးတော့လှူဒန်းပါတဲ့ဒါပါလေရိုးရိုးဒါနာမဟုတ်ဘူးသာသနာပြုခြင်းလို့လုပ်တဲ့ကုသိုလ်ဆရာသမားဖြစ်တဲ့စီကကူးကွယ်ခြင်းတဲ့သဘောနဲ့လူဒန်းတဲ့ကုသိုလ်ဆိုရင်တော့ရွေးချယ်ပြီးတော့လုပ်ပါတဲ့တောင်မျိုးဆရာတော်ကြီးဆုံးမခဲ့တဲ့စကားဒါပါလဲဆိုတော့ပြန်ပြီးတော့တွေးတိုင်းအကုသိုလ်မဖြစ်စေခြင်းလို့နောင်တမဖြစ်စေခြင်းလို့စိတ်ဆင်းရဲမှုမဖြစ်စေခြင်းလို့တွေးတိုင်းစာကနုတ္တိဘာဝနာတွေဖြစ်ပြီးတော့ကြည်နူးစေခြင်းလို့ဝမ်းမြောက်ဝမ်းသာဖြစ်စေခြင်းလို့ဒါမျိုးမိန်ခဲ့တာသိပြီးတော့အရေးကြီးတယ်အဲ့တော့ခေါင်းကြီးတို့ရိုးရိုးပုဂ္ဂိုလ်တွေမပြောနဲ့ပါရမီရင့်ကျက်နေတဲ့ဝတ္တန္တရာမင်းကြီးတောင်မှနောင်တတရားတွေဖြစ်ခဲ့ဘူးသေးတာအဲ့တော့သားတော်သမီးတော်ကိုဇူစကားပုံနာကြီးလှူလိုက်တယ်ပေါ့ဘာဖြစ်လို့လဲဆိုတော့တပ်ပင်ညုတဉဏ်ကိုရရှိပြီးတော့ဖျားဖြစ်ခြင်းနဲ့စိတ်နဲ့သားတော်သမီးတော်ကိုဇူစကားပုံနာကိုလှူလိုက်တယ်ဖျားဖြစ်ခြင်းသာလည်းပဲဂုံရှိခြင်းလို့မဟုတ်ဘူးဖျားဖြစ်မှတပ်ပင်ညုတဉဏ်ကြီးပိုင်းဆိုင်မှတတ္တဝါတွေကိုတရားကြီးတိုက်ကြွေးပြီးတော့ထက်တလဲလဲဝိုးနေတဲ့ဒုက္ခနာနေတဲ့ဒုက္ခသိနေတဲ့ဒုက္ခဝန်းနေပူဆွေးရတဲ့ဒုက္ခဒုက္ခမျိုးစုံကကယ်တင်ခြင်းလို့အပေတကားပိတ်စီခြင်းလို့မြတ်စွာဘုရားကတရားလှူပေးခြင်းတာအဲ့လိုတရားပေးနိုင်ဖို့ဆိုတာဖျားဖြစ်မှတပ္ပညုတဉဏ်ရရှိမှဖြစ်မှဒီလိုတပ္ပညုတဉဏ်ရရှိအောင်ကလည်းပဲစွန့်ခြင်းကြီး၅ပါးထဲမှာသာသောသမီးတော်တွေကိုစွန့်လို့လှူဒန်းခြင်းဆိုတာတစ်ချက်ပါတယ်ဒါတွေဖြစ်မှပါရမီပြည့်မှာပါရမီပြည့်မှာဖျားဖြစ်မှာဖျားဖြစ်မှာတရားဟောနိုင်မှာအဲ့တော့သားတော်သမီးတော်လေးတွေဆင်းရဲဒုက္ခရောက်မယ်ဆိုတာသိပေမဲ့လို့တတ္တဝါတွေအိုနာတေးဒုက္ခတွေဒီဒုက္ခတွေရကယ်တင်ခြင်းနဲ့စိတ်ကကြီးမာတော့သားတော်သမီးတော်တွေရဲ့ဒုက္ခကဘာမှမပြောတော့ပါတော့ဘူးလို့ယူဆဖို့ရတယ်ပေါ့ ဒီတော့ဝတ္တန္တရာမင်းကြီးကိုသားတော်သမီးတော်တွေကိုလှူဒန်းလိုက်တာဝတ္တန္တရာမင်းကြီးကနှိပ်စက်လိုက်ဝတ္တန္တရာမင်းကြီးလှူဒန်းလိုက်တယ်ဝတ္တန္တရာမင်းကြီးရဲ့သားတော်သမီးတော်လေးတွေကိုဇူစကာပုံနာကြီးရဲ့ညှင်းဆဲနှိပ်စက်လိုက်တာထွက်ပြေးလာလိုက်နောက်ဆုံးဘုရားလောင်းဘလောက်ထိဖြစ်သွားလဲဆိုတော့တန်လျက်ကိုတန်လျက်အိမ်ကနေဆွဲထုတ်ပြီးတော့ဒီပုံနာကိုငါတက်ပြီးတော့သားတော်သမီးတော်လေးတွေကိုပြန်ခေါ်မယ်ဆိုတဲ့စိတ်တည်းဖြစ်သွားခဲ့တာနောက်ပိုင်းမှာပါရမီရင့်ကျက်တဲ့ဘုရားလောင်းဖြစ်တော့အမှန်ကန်ကိုမြင်ပြီးတော့မလုပ်ဖြစ်တာဒါပါလဲဆိုတော့အပရာစီနာချိုသွားတာလှူပြီးတဲ့နောက်မှာစိတ်ဆင်းရဲမှုတွေဖြစ်သွားခဲ့တာအဲ့တော့ဘုန်းကြီးပြောချင်တာပါလဲဆိုတော့ရိုးရိုးသူ့လူကိုလူလူမပြောနဲ့ပါရမီတွေပြည့်ဝနေတဲ့ဝတ္တန္တရာမင်းကြီးတောင်မှဘုရားဖြစ်ကံဒီတဘဝပဲလို့တော့တယ်ဘုရားဖြစ်တော့မှာဒါတောင်မှလှူဒန်းပြီးတဲ့နောက်မှာစိတ်ဆင်းရဲမှုတွေစိတ်ပူပန်မှုတွေနောင်တတရားတွေဖြစ်သွားခဲ့သေးတယ်ဒါကိုဘုန်းကြီးပြောချင်တာဒါကြောင့်မိမိတို့မှာနောင်တတရားမဖြစ်ချင်ပါဘူးဝမ်းမြောက်ဝမ်းသာဖြစ်ချင်ပါတယ်ဆိုရင်ရိုးရိုးလှူယုံတန်းယုံတတ်တတ်ဆိုရင်တောင်မြို့မာကနောင်ဆရာတော်ကြီးရဲ့အဆုံးအမလို့ဘာမှရွေးချယ်စရာမလိုဒုက္ခရောက်သူမှန်တယ်များအားလုံးလှူရမယ်တကယ်လို့မိမိတို့ကသာသနာပြုတာပါဒါမှမဟုတ်ဆရာသမားဖြစ်နေစီးကပ်ကိုးကွယ်တာပါဒါဆိုရင်တော့ကိုကိုးကွယ်ရမယ်ပုဂ္ဂိုလ်ကိုလည်းရွေးချယ်ရမယ်ကိုလှူဒန်းလိုက်တဲ့ပစ္စည်းလှူဒန်းမဲ့နေရာကိုလည်းပဲသာသနာအတွက်ဘယ်တိုင်းတာဒီအကျိုးရှိသွားနိုင်လဲဒီပစ္စည်းကိုအသုံးပြုပြီးသာသနာဘလောက်ထိမြင့်တက်သွားနိုင်တယ်လဲဒါမျိုးလေးတွေရွေးချယ်ပါလို့တောင်မျိုးဆရာတော်ကြီးရဲ့အဆုံးအမလေးကိုဘုန်းကြီးကလက်ဆောင်ပေးခြင်းဖြစ်ပါတယ်ကဲအားလုံးဒီစုတောင်းလေးကိုလည်းပြန်ဆိုရအောင်ဆိုလိုက်လူပြည်နောက်ကပူပန်မှုများစွာစိတ်ဆင်းရဲမှုများစွာမဖြစ်ရပါစေတတိစူတောင်းယုံနေတော့မရဘူးပေါ့ဆောဆောကပြောတယ်လို့မိမိတို့ဒီစူလေးကိုတောင်းတဲ့အခါမှာကျင့်စဉ်လေးတွေစိတ်ထဲမှာအဋ္ဌဌာန်တဲ့သဘောနဲ့ပေါ်လာပြီဆိုရင်ဘယ်လိုနေရာမျိုးမှာရွေးချယ်တင်တယ်ဘယ်လိုနေရာမျိုးမှာမရွေးချယ်တင်ဘူးလဲနောက်ပြီးတော့စီကကူကွယ်တဲ့သဘောနဲ့ဆိုရင်သီလသမာဓိပညာရှိမရှိပရိယပฏิပတ်ပြည့်စုံမပြည့်စုံရွေးချယ်တင်တယ်လူပဲဝတ္ထုလူခန့်နဲ့လူတန်းလိုက်တဲ့နေရာသာသနာအတွက်ဘာသာအတွက်မျိုးအတွက်ဘလောက်တိအကျိုးရှိနိုင်တယ်ဒါလေးတွေကိုစဉ်းစားပြီးတော့လူတန်းရင်ဒီကလူတန်းပြီးတဲ့နောက်မှာဝမ်းမြောက်ဝမ်းသာနဲ့စာကနုတ်တိဘာဝနာတွေပွားနိုင်ပါတယ်ဆိုတာလေးကိုဘုန်းကြီးကသိစေခြင်းလို့ဒီစုတောင်းလေးဒုတိယစုတောင်းလေးနံပါတ်1စုတောင်းလေးကိုလည်းပြောပြခြင်းဖြစ်တယ်ပေါ့နောက်တတိယစုတောင်းကပါလဲဆိုတော့တတံစိတ်တံပတာတိယံအဟံတပိတော်တိတတံတတံတော်စွန်ကျဲပေကံလူရန်ခိုက်မှလဲပဲစိတ်တံမိမိရဲ့စိတ်ကလေးကိုပတာရိယံကြည်လင်ရွှင်ပြဝမ်းမြောက်စေနိုင်ရပါလို့၏အဲ့တော့လူတန်းနေတဲ့အချိန်မှာဝမ်းမြောက်ဝမ်းသာဖြစ်ပါစေတဲ့ကဲဆိုလိုက်လူတန်းနေစဉ်ကြည်လင်ရွှင်ပြဝမ်းမြောက်ရပါလို့၏လူတန်းနေစဉ်ကြည်လင်ရွှင်ပြဝမ်းမြောက်ရပါလို၏လူတန်းနေတဲ့အချိန်မှာလည်းပဲကြောင်လူတယ်ကြောင်ရေစချတယ်ကြည်လင်တဲ့စိတ်ကလေးတွေနဲ့လူနိုင်ဖို့ကြည်လင်တဲ့စိတ်ဆိုတာလောဘဒေါသအငြိအကြီးတွေကင်းပြီးတော့ကုသိုလ်စိတ်တန်တန်လေးနဲ့လူနိုင်ဖို့တဲ့ဒါတွေကအရေးကြီးတယ်ဘုန်းကြီးတို့ဒါဘာလို့ပြောနေရတာလဲဆိုတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုဖို့အတွက်ဒီမုံစစေတနာဆိုတဲ့ဒီစေတနာလေးရတယ်ပဲတန်ရှင်းဖြူစင်ဖို့လောဘဒေါသညစ်ကြေးတွေမရောဖို့တိတ်ပြီးတော့အရေးကြီးတယ်။ဘုန်းကြီးတို့တောနေတယ်ကြေးရွာတွေမှာအများဆုံးတွေ့ရတာဘာလဲဆိုတော့အလူဘွေကြီးတွေကြီးကျယ်လို့လူဘွေကြီးတွေကြီးကျယ်လို့ဖျားဘွေကြီးတွေကြီးကျယ်ထက်ကြီးကျယ်ထက်ပြီးတော့ဇက်ဘွေကြီးတွေလို့နောက်အလူဘွေကြီးတွေမှာလည်းပဲဝင်းနေခင်းမောဟိုင်းလို့လုံနေကြတာအဲ့တော့အာလုံးပြီးပြီဆိုတဲ့အချိန်ကျတော့ရေစက်ချတဲ့အချိန်ကျလူတွေကပင်မနှွမ်းနေလို့ဧခံရတာလဲလဲရတာပွေကြီးရတာကြောင်ကြဆိုက်ရတဲ့စိတ်တွေနဲ့ပင်မလို့အဲ့တော့ရေစက်ချတဲ့အချိန်ကျတရားနာတယ်မကြားတစ်ချက်ကြားတစ်ချက်ဘာဟောမှန်းလည်းမသိစိတ်တွေကလေးလို့အိတ်ချင်ပြီးထိုင်မိုင်းလာတယ်ရေစက်ချတဲ့အချိန်မှာနိဗ္ဗာန်ချမ်းသာဘူးဆိုတာရေစက်ချစရာတော့ကဆိုလို့တာလိုက်ဆိုနေတာစိတ်တွေကပင်မလိုက်တာနောက်ဆုံးချိန်ရောက်သွားပြီအဲ့တော့ဒါဆိုရင်ဘာလဲဆိုတော့ လူတန်းနေခြင်းကြည်လင်ရှင်ပြဝမ်းမြောက်ရပါလို၏ဒါမျိုးတွေမဖြစ်ပြသေးနဲ့လူတန်းနေတဲ့ချိန်မှာလောဘဒေါသအငြိအကြီးတွေကင်းစင်းပြီးတော့ကြည်လင်တဲ့စိတ်ထားနဲ့လူတန်းနိုင်မရစေဆိုတာကုသိုလ်စိတ်တန်တန်နေတဲ့လူတန်းလို့ရှိရင်အဲ့ဒါလောဘဒေါသတွေအဲ့ဒီချိန်မှာကင်းစင်းပြီးတော့ကုသိုလ်စိတ်ကတန်တော့နိဗ္ဗာန်ချမ်းသာတိမျက်မှောက်ပြုစေနိုင်တယ်တဲ့ပြောပြပြန်လိုက်စိတ်ဓာတ်တွေက လှူဒန်းနေတဲ့အချိန်မှာကုသိုလ်စိတ်တန်တန်ကြည်လင်တဲ့စိတ်နဲ့လှူဒန်းခြင်းမှာတယ်ဆိုရင်ရည်ရွယ်ချက်2မျိုးတည်းရတစ်မျိုးမျိုးနဲ့ပြည့်စုံအောင်ကြိုးစားရတယ်။နံပါတ်1ကဘာလဲဆိုတော့အများကောင်းစားရေးအတွက်ဒီရည်ရွယ်ချက်လေးတစ်ခုထည့်နိုင်ရတယ်။ဒီလိုမှမဟုတ်ဘူးဆိုရင်နံပါတ်2တန်တရာမှလွန်မြောက်ရေးအတွက်ဒီရည်ရွယ်ချက်လေးထားနိုင်ရတယ်။အဲ့တော့ဒီရည်ရွယ်ချက်2မျိုးတည်းရအများကောင်းစားရေးအတွက်တန်တရာမှလွန်မြောက်ရေးအတွက်ဒီရည်ရွယ်ချက်2မျိုးတည်းရတစ်မျိုးမျိုးနဲ့ပြည့်စုံပြီဆိုရင်အဲ့ဒီလူတန်းတဲ့စိတ်လေးဟာတန်ရှင်းလို့စင်ကြယ်လို့နိဗ္ဗာန်ချမ်းသာတည်တန်းလို့ဖြောင့်တန်းလို့မျက်မှောက်ပြုစေနိုင်တယ်ထောက်ပံ့လေအများကြီးဖြစ်သွားစေနိုင်တယ်ဥပမာဘုန်းကြီးပြောပြမယ်ယနေ့မိမိတို့အနေနဲ့ညစကြာကြောင်းတိုင်းလာရောက်ပြီးတော့ယေရှုရှင်အဖို့ဖွားမိပါတယ်ဆရာသမားတွေကိုလူနယ်နိဗ္ဗာန်သုံးတန်းသောချမ်းသာကိုခံစားစေနိုင်ရန်ယေရှုပြီးတော့ပြုကြရတယ်ဘောရဘာပြောင်းသွားခဲ့တဲ့ယေရှုရှင်တကာကြီးဥမြင့်တန်းကိုလည်းပဲသာကိုဝင်းမော်တို့ကိုလည်းပဲလူသာဓုနမောဒနာခေါ်ဆိုပြီးတော့လူချမ်းသာနှစ်ချမ်းသာတွေခံစားစေခြင်းညတယ်ဆိုတော့ဒီကုသိုလ်ရည်ရွယ်ချက်ကအာလုံးမိဘဆွေမျိုးတွေမကြွမလွတ်တဲ့ဘဝမြန်ရောက်ခဲ့ရင်ဒီပြီးတော့သူလူတန်းပြီးတော့အမျှဝေတဲ့ကုသိုလ်ကိုသာဓုခေါ်ဆိုပြီးတော့နှစ်နိုင်ဖြစ်သောအစာအစာနှစ်နိုင်ဖြစ်သောဝတ်ထည်နှစ်နိုင်ဖြစ်သောပုံပိမ့်မှဒီချမ်းသာတွေကိုခံစားပြီးနိဗ္ဗာန်ချမ်းသာတွေမျက်မှောက်ပြုနိုင်ကြပါစေဆိုတဲ့ဒီရည်ရွယ်ချက်လေးနဲ့ရည်စက်ချတဲ့ချိန်မှာအလုံးအများတန်းပေးဝေတယ်ဆိုရင်ဒါပါလေအများကောင်းစားရေးအတွက်အများကောင်းစားရေးအတွက်ဆိုတာမေတ္တာတရားသူတို့ချမ်းသာစေခြင်းလို့သူတို့ကိုတန်တရာတွေမှာမဆင်းရဲစေခြင်းလို့နိဗ္ဗာန်ချမ်းသာမျက်မှောက်ပြုစေခြင်းလို့ဒီလိုစိတ်ထားလေးနဲ့အများတန်းပေးဝေပြီးတော့လှူဒန်းနေဆိုရင်အဲ့ဒါအများကောင်းစားရေးအတွက်ဆိုတဲ့ရည်ရွယ်ချက်ထဲပါဝင်သွားတဲ့အတွက်မေတ္တာတရားတွေနှလုံးသားထဲမှာနေရယူသွားတဲ့အတွက်တန်ရှင်သောစိတ်ကြည်လင်သောစိတ်နဲ့လှူတာပါတဲ့ဒီလိုစိတ်ထားနဲ့လှူရင်လည်းပဲနှလုံးသားထဲမှာလောဘဒေါသတွေကင်းစင်နေတဲ့အတွက်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေနိုင်တယ်တဲ့နောက်တခါခုဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေကိုသင်္ကန်းတွေလှူတယ်စာချဘုန်းကြီးတွေကိုနာယကတွေကိုမာတင်သင်္ကန်းကောင်းတာတွေလှူဒန်းတယ်အဲ့တော့လှူဒန်းတဲ့အချိန်မှာနဝကမ္မလှူဒန်းတယ်လှူဒန်းတဲ့အချိန်မှာရေစက်ချတဲ့အချိန်မှာလူကဏီပဲဖြစ်ဖြစ်ဘယ်လိုလဲဆိုတော့တပည့်တော်တို့လှူဒန်းတဲ့သင်္ကန်းကိုဝုတ်ယုံပြီးတော့တန်ဃာတော်ရှင်မြတ်တွေအရှက်ကြောက်ဖုံလွှမ်းပြီးတော့အချမ်းပူစားတဲ့ရာသီဥတုတံခန်းနိုင်ကကျမ်းမာချမ်းသာကြပါစေတန်ဃာတော်ရှင်မြတ်တွေဒီသင်္ကန်းဝုတ်ပြီးတော့အချမ်းပူမှတ်ခြင်းစားတဲ့တတ္တဝါတွေရဲ့အကိုက်ခဲတွေကင်းဝေးပြီးတော့ကျမ်းမာရေးကောင်းကြပါစေတပည့်တော်တို့လှူဒန်းတဲ့သင်္ကန်းကိုဝုတ်ယုံပြီးတော့မြတ်စွာဘုရားရဲ့ပေါ်ကြတဲ့တရားတော်တွေကိုလက်ဆင့်ကမ်းပူချနိုင်ပါစေသင်ယူနိုင်ပါစေတပည့်တော်တို့လှူဒန်းတဲ့သင်ခန်းကိုဝတ်ယုံပြီးတော့စာသင်စာချဒီလုပ်ကိုလုပ်ပြီးတော့သာသနာတော်ကြီးရှေ့အောင်အသက်ဆက်နိုင်ရပါစေညကလည်းဖျောက်ပြုမေတ္တာပွားဒီသင်ခန်းကိုဝတ်ပြီးတော့လောဘဒေါသငြိမ်းချောင်ခြင်းတွေကျင့်နိုင်ပါစေကဲဒီစိတ်ထားနဲ့လှူတယ်ဆိုရင်ဒီသင်ခန်းလှူတာဘာဖြစ်သွားလဲအဲ့တော့သင်ခန်းလှူနေတဲ့အချိန်မှာတန်ခါးကြီးချမ်းသာဖို့တန်ခါးကြီးရှင်ချမ်းသာသာနဲ့ကျမ်းမာရေးကောင်းစေဖို့တန်ဃာတို့ရှင်မြတ်တွေတန်တဲ့မှာလောဘဒေါသတွေကင်းစေဖို့သာသနာတော်ကြီးရှေ့စေဖို့ဒါဟာဘယ်ကြီးပဲချက်ထဲမှာပါလဲအများကောင်းစားရေးအတွက်အများကောင်းစားရေးဆိုတာမှယိုယိုမဟုတ်တန်ဃာတို့ရှင်မြတ်တွေသာသနာတော်ကြီးစီပင်ရေးတိပါတယ်သာသနာတော်ကြီးစီပင်ပါစေရှေ့ပါစေဆိုတာတတ္တဝါတွေချမ်းသာဖို့အတွက်ဒါတွေကပြောစရာကိုမလိုတော့အဲ့တော့ဒီလိုကြီးပဲချက်မျိုးနဲ့လှူတဲ့သင်္ကန်းအလှူဟာဘုန်းကြီးတို့ခုနဆုနဲ့ပြည့်စုံသွားတာလူတန်းနေစဉ်ကြည်လင်ရွှင်ပြဝမ်းမြောက်ရပါလို့မိတ္တတရားတွေနှလုံးသားထဲမှာဖြစ်တော့လောဘဒေါသတွေကင်းစင်လိုက်တဲ့ကြည်လင်တဲ့စိတ်နဲ့လူတယ်လို့ဒီလိုခေါ်ရပါတယ်ဒီလိုမှမဟုတ်ဘဲနဲ့ဘုန်းကြီးတို့တစ်မျိုးပြန်ပြီးတော့လှူလိုက်အများကောင်းစားရေးအတွက်နေရာမှာကိုချမ်းသာရေးအတွက်ကိုမိသားစုအဆင်ပြေရေးအတွက်ဒီလိုစိတ်တွေညွတ်တယ်ဆိုရင်ကုသိုလ်စရာတန်ရှင်းမှုအားနည်းသွားတော့တာပဲငါတို့ဒီလိုလူမ ဖြစ်ရပွားတိုင်းမှာမစင်းရဲမှာပေါ့ဘုန်းကြီးတို့လမ်းမှာလူကံပုဂ္ဂိုလ်ကြီးကြောညာနေတယ်လို့ပေါ့နော်ဒါနဆောင်မှာနောင်ဘဝခေါင်ကနေရမယ်အလူကံပုဂ္ဂိုလ်ကြီးအော်နေကြတာကြားဘူးမှာပေါ့အဲ့တော့ဒီလိုသူတို့အော်တဲ့အတိုင်းငါတို့မလူလို့ဆင်းရဲတာလူမချမ်းသာမှာဒါမှနောက်ဘဝမှာအဆင့်တန်းမြင့်မှာနောက်ဘဝလူဖြစ်တယ်လူချမ်းသာဖြစ်မှာဒီလိုစိတ်တွေနဲ့ကိုချမ်းသာဖို့အတွက်ကိုမိသားစုဆင်ပြေဖို့အတွက်ဒီလိုစိတ်ဓာတ်တွေနဲ့သွန်နေကသင်္ကန်းတွေလူသာသနာအတွက်နာမည်ကုန်ရှိတဲ့နေရာမှာနာမည်ကုန်ရှိဖို့အတွက်လူတွေချမ်းသာစေခြင်းနဲ့မေတ္တာတရားမပါဘူးကို့အတွက်နောက်ဘဝချမ်းသာခြင်းလို့ဒီစိတ်တွေပါတယ်ဒါဆိုရင်အမယားကောင်းစားရေးအတွက်မပါတော့ဘူးကိုချမ်းသာရေးအတွက်ကိုကောင်းစားရေးအတွက်ဆိုတဲ့စိတ်ပါလိုက်တာနဲ့စိတ်တွေကလောဘတွေအငြိကြေးတွေဝင်သွားတော့ကြည်လင်တဲ့စိတ်နဲ့လှူတယ်လို့ပြောလို့မရတော့ပါဘူးဒါကြောင့်မို့ဒီလှူဒန်းတဲ့နေရာရည်ရွယ်ချက်ကအရေးကြီးတယ်ဝိသကအကြောင်းမာကြီးတို့လှူဒန်းနေဆိုလို့ရှိရင်တန်ဃာတွေဆင်းရဲကင်းစီဖို့ချမ်းသာစီဖို့သူ့အတွက်ပါရမီကုသိုလ်တွေဖြစ်စီဖို့ဒီလိုရည်ရွယ်ချက်နှမျိုးနဲ့ဝိသကအကြောင်းမာကြီးတို့လှူဒန်းတာမြတ်စွာဘုရားဒီလိုလူမျိုးကိုလည်းတာဓုခေါ်ခဲ့ခုလည်းပဲအများကောင်းစားရေးအတွက်ဆိုတဲ့ဒီစိတ်နဲ့လှူရတယ်ကိုမိသားစုဆင်ပြေဖို့ဒါတွေဟာကုသိုလ်ရှိရင်သူ့အတူပြေသွားတာသူမတောင်းနေပဲပြေသွားတာဘုန်းကြီးတို့အကုသိုလ်လုပ်တယ်မကောင်းတာလုပ်တယ်သူများတက်တက်တဲ့အသက်တိုးတဲ့ဆူတောင်းစရာမလိုပါဘူးဒီလိုပဲဘုန်းကြီးတို့သင်္ကန်းလူတဲ့သင်္ကန်းကြိုးရတယ်ဆွမ်းလူတဲ့ဆွမ်းကြိုးရတယ်ဆူမတောင်းလည်းပဲပြည်တာပဲအဲ့တော့ဆူတောင်းလိုက်လို့ရှိရင်ကိုယ်ကောင်းစားရေးအတွက်ဆိုလို့ရှိရင်လောဘတွေကဝင်လာပြီစိတ်တွေကမတန့်ရှင်းတော့ဒါဆိုရင်နိဗ္ဗာန်နဲ့ဝေးစီတတ်တယ်ဒါကိုရှင်းစရာတော့ဒီကတန်ត្រာရှည်စီတဲ့ဒါနာဆိုတာဒါနကြောင့်တန်ត្រာရှည်တာမဟုတ်စိတ်တွေစိတ်ထားမတက်တဲ့အတွက်တန်ត្រာရှည်သွားတယ်လို့ဒီလိုခေါ်ရပါတယ်ဒါကြောင့်အများကောင်းစားရေးအတွက်ဆိုတော့တန်ဃာတွေရှင်ပြေစီဖို့လူတာဆုံးကတဲ့ခုရွာဆိုလို့ရှိရင်ဘုန်းကြီးခုနပြောခဲ့တဲ့မြတ်စက်ကြပညာတော်တင်ကိုကြီးထောက်ပံ့ရေးအသင်းအတွက်30လူတယ်ဒါတွေဆိုကိုမြင်ဘူးတာမှမဟုတ်တာဘုန်းကြီးတို့လည်းဒီကျောင်းသားကျောင်းသူတွေဘသူသားဘသူသမီးမသိဘူးဘုန်းကြီးကအုပ်စု3စုဖွဲ့ပြီးတော့ဘုန်းကြီးကလှုပ်ထားတယ်ဈေးသွားဈေးပါဝင်တဲ့ဝင်တဲ့ပုဂ္ဂိုလ်တွေကျောင်းသားကျောင်းသူတွေဆိုရင်တစ်လ4000လောက်ကျောင်းမပြီးမချင်းထောက်ပံ့ဖို့အစီအစဉ်ထားတယ်ပညာရေးတက္ကသိုလ်စတဲ့ဒုတိယဒဏ်စာဝင်တဲ့ကျောင်းသားကျောင်းသူတွေဆိုရင်တစ်လ3000ထောက်ဖို့စီစဉ်ထားတယ်ကျောင်းမပြီးမချင်းပေါ့အဲဒီလိုမှမဟုတ်ဘဲနဲ့ GTC တို့ပညာရေးကောလိပ်တို့အဲ့ဒါမျိုးတွေဝင်နေဆိုရင်တော့တစ်လ1000ထောက်ဖို့စီစဉ်ထားတယ်အဲ့တော့ဒီကလေးတွေအတွက်ဘုန်းကြီးလည်းပဲမြင်ဘူးတာလည်းမဟုတ်ဘုန်းကြီးတို့အထက်ကနေငမကြီးအထက်ကနေအောင်နေဆိုရင်တောသူတောင်သားတွေဆင်းရဲတော့ဘယ်ရွာကပဲအောင်အောင်ဒါတွေကိုနံပါတ်1အုပ်စုတွေမှာဝင်တလ4000နံပါတ်2အုပ်စုတွေဝင်တလ3000နံပါတ်3အုပ်စုတွေဝင်တလ1000ကြောင်းမပြီးမချင်းထောက်ပံ့လေအဲ့တော့ဒီလိုထောက်ပံ့တဲ့နေရာကိုယ်နဲ့လည်းသိတာမဟုတ်ဘုန်းကြီးနဲ့လည်းသိတာမဟုတ်သူတို့ဆင်းရဲနေတာလေးတွေကိုပညာကြိုးစားပြီးတော့ဘဝကဆင်းရဲတဲ့ဘဝကလွမြောက်စေခြင်းနဲ့စိတ်နဲ့ဣဒံမေပုံညာနိဗ္ဗာန်တပစ္စယောတုနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့စိတ်နဲ့လှူလိုက်ပြီဆိုရင်ဒါအများကောင်းစားရေးအတွက်တဲ့ဖို့ရုံနဲ့ဒီလိုစိတ်ထားတာပါပဲတနိုင်ငံလုံးမတက်နိုင်တော့ကိုနေခဲ့ဘူးတဲ့အာထကဒီအာထကအောင်လာရင်ဘယ်ရွာကအောင်တဲ့ကြောင်းသားမှန်တယ်ဗျဘုန်းကြီးကနေဆွဲမထားဘဲနဲ့ထောက်ပံ့ပေကိုတက်နိုင်တယ်ဗျတရားဟောပြီးတော့ရတဲ့နဝကမ္မတွေဘုန်းကြီးကမတုံ့ပြစ်ပါဘူးအဲ့တော့ဘုန်းကြီးကသိန်း400မတ်တီးပြီးတော့လှူဒန်းလိုက်တယ်ဒါ우မိမိတို့ရှင်သမားမိသားစုကသိန်း20ပရိသတ်ပဲပါဝင်ပြီးတော့ပါရမီဖြည့်ကြတယ်ဒီကျောင်းသားတွေနဲ့ဘုန်းကြီးလည်းမသိဘူးရှင်ဗမာမိသားစုလည်းမသိဘူးအဲ့တော့သူတို့ဘဝဆင်းရဲတွင်းရလွတ်မြောက်ပါစီဆိုတဲ့စိတ်နဲ့လူလန်းလိုက်တယ်ဆိုရင်ဒါပါလဲဆိုတော့အများကောင်းစားရေးအတွက်ကိုယ်နဲ့မှမသိတာကိုတူကိုဆွေမျိုးကောင်းစားဖို့လောက်တာမှမဟုတ်တာဒါဆိုလို့ရှိရင်ဒါကြည်လင်တဲ့စိတ်နဲ့လူတာတဲ့လောဘဒေါသစင်ကြဲတဲ့စိတ်ငြိကြေးကင်းတဲ့စိတ်နဲ့လူရာရောက်သွားတယ်တနည်းအားဖြင့်ကျေဇဲချတဲ့အခါဣဒံမေပုံညာနိဗ္ဗာနတပိစေယောဟောတုဒီကုသိုလ်ဒီစေနာဟာနိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေဆိုရင်ဒါပါဖြစ်သွားလေတန်တရာမှာလွတ်မြောက်ရေးအတွက်32ပုံထဲမှာဘလို့ထိတ်ဆုံးကခံစားခြင်းနဲ့လူချမ်းသာကြီးဘလို့ဖြစ်ခြင်းနဲ့ဒီစိတ်တွေကင်းပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းနဲ့ဆိုတော့တန်တရာမှာလွတ်မြောက်ရေးအတွက်ဒီစိတ်ထားနဲ့လူအဲ့တော့ဒီရွယ်ချက်နှစ်မျိုးလေးကတစ်မျိုးမျိုးနဲ့ပြည့်စုံပြီဆိုရင်စင်ကြယ်တဲ့စိတ်ထားနဲ့လှူဒန်းရာရောက်တယ်တဲ့ဒါဆိုရင်ဒီကုသိုလ်ကနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေနိုင်တယ်တန်ត្រာတူစေတတ်တယ်အပြစ်ကင်းသောဆုတောင်းခြင်းနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေတတ်တဲ့ဆုတောင်းခြင်းဖြစ်တယ်တဲ့ဒ ဒါကနံပါတ်3ဆူတောင်းပေါ့ကဲဆိုလိုက်ရအောင်လူတန်းနေစဉ်ကြည်လင်ရွှင်ပြဝမ်းမြောက်ရပါလို၏အဲ့တော့ဝမ်းမြောက်ခြင်း1အများကောင်းစားရေးအတွက်သာသနာကောင်းစားရေးအတွက်နံပါတ်2သန္တရာမှာလွတ်မြောက်ရေးအတွက်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုဖို့အတွက်ဒီရွေးချယ်2မျိုးတည်းရတစ်မျိုးမျိုးနဲ့ထားပြီးလို့ရင်ဒီဆူတောင်းဟာပြည့်စုံသွားပါတယ်ဒီဆူတောင်းတောင်းခိုင်းတာလေဒီလိုရွေးချယ်လေးတွေစိတ်ထဲမှာပေါ်စီခြင်းလို့တောင်းခိုင်းတာတောင်းယုံနေတော့မပြေပါဘူးလက်တွေ့ကျင်းရတာပါနောက်နံပါတ်4ဖြစ်တဲ့ဆူတောင်းကအာဒိန်နံနဗလန်ဟရိအာရိဏံကိုတိလည်းရောက်မြင်မောကြည့်ပြုမလူမပေးအပ်သည်ရှိသောနဗလန်ဟရိအနိုင်ရတဲ့နှိမ့်ဆက်ကလူမယူမပြတ်မခိုးဝတ်နိုင်ကြပါစေတည်းဤတည်းသို့တုံမေတင်သူတော်ကောင်းတို့သည်ပထနံဆုတောင်းမှုကိုကရိယာထကောင်းစွာမသွေပြုလိုက်ကုန်ရာတည်းနောက်ဆုံးဆုတောင်းလေးရကဲဆိုလိုက်ကြည်ပြူစွာမပေးခဲ့တော်ချီးမြှင့်တမြင်ကိုမြမယူငင်နိုင်ရပါစေတည်းကြည်ပြူစွာမပေးခဲ့တော်ချီးမြှင့်တမြင်ကိုမြမယူငင်နိုင်ရပါစေတည်းဒီစုကတော့မတောင်းနေပြီရတော့ရပါတယ်အဲ့တော့ကိုယ်စိတ်ကလောကဓာတ်တွေနဲ့ကြုံလာတဲ့အခါခံနိုင်ခြင်းရှိပါတယ်ဆိုရင်ဒီစုမတောင်းနေဘာမှမဖြစ်ပါဘူးဘယ်လိုလဲဆိုတော့ကိုယ်ရှာဖွေထားတဲ့ပစ္စည်းတခုခုခံရတယ်မီးလောင်သွားတယ်ပြည်သူပိုင်းသိခံရတယ်ဒီလိုအခါမှာတရားနဲ့ဖြေနိုင်ပါတယ်စိတ်မဆင်းရဲပါဘူးဆိုရင်တော့ဒီစုတောင်းစရာမလိုဒီလိုမှမဟုတ်ဘဲနဲ့ပုထုဇဉ်တဘာဝအရာကိုရှာဖွေထားတဲ့ပစ္စည်းကိုအနိုင်တက်လူယူသွားတယ်ခိုယူသွားတယ်မီးလောင်သွားတယ်ရေမြောသွားတယ်ပြည်သူပိုင်းသိခံရတယ်တခုတည်းမြတ်တိုက်ခံရတယ်ဝန်းနေပတ်သက်ဖြစ်တတ်ပါတယ်တချို့ဆိုရင်ကိုကိုကိုတောင်းတတ်သေးကြတာပဲဒီလိုစိတ်ဆင်းရဲမှုဖြစ်တတ်ပါတယ်ဆိုရင်တော့ဒီစုကတောင်းရမှာပေါ့အဲ့တော့ကိုကနေကြည်ကြည်ပြူပြူမပေးခဲ့လို့ရှိရင်တဲ့ချီးမြှင့်တမြင်ကိုမြအတူတချောင်းကိုမြအနိုင်ရက်ထက်မလူယူနိုင်ကြပါစေနဲ့မခိုးဝတ်နိုင်ကြပါစေနဲ့ဒါမျိုးပြောတာရန်သူမျိုး၅ပါးကုပစ္စည်းကိုအနိုင်ထက်မဖျက်ဆီးနိုင်ကြပါစေနဲ့ဒီလိုတောင်းတာဒါဘုန်းကြီးတို့ဒီစုတောင်းပြဖို့ရာအတွက်ကိုကလည်းပဲကိုချင်းသီလနဲ့ပြည့်စုံမယ်အထူးသဖြင့်လူတန်းနဲ့ပစ္စည်းဝတ္ထုစင်ကြယ်တန်ရှင်းမယ်ဆိုရင်ပြည့်စုံနိုင်တယ်တကယ်လို့ကိုကလှူဒန်းတယ်ဒီလှူဒန်းထားတဲ့ပစ္စည်းဟာမတန်ရှင်းမှုမတရားရာယူထားတဲ့ပစ္စည်းအယောင်ဝယ်လုပ်တဲ့မတရားနည်းနဲ့လုပ်ထားတဲ့ပစ္စည်းဒီလိုပစ္စည်းမျိုးကိုလှူဒန်းပြီးတော့ဆူတောင်းတယ်ဆိုရင်တော့မပြေနိုင်ဘူးပေါ့။ဘာဖြစ်လို့လဲလှူဒန်းတဲ့ပစ္စည်းကအဋ္ဌိနာဒါနသိက္ခာပုဒ်နဲ့ညှိနေရင်ဖြစ်ရပွားတိုင်းမှာဘောဂပြတနာတန်ဝတ္တိကတဲ့အကျိုးဆက်အနေနဲ့စီစဉ်ဥစ္စာတွေပျက်စီးစေနိုင်တယ်။တချို့ဆိုရင်ရှိတယ်လေတွေးကြည့်လိုက်ဘယ်လိုလဲဆိုတော့ရှိဘွားကဒါနပြုခဲ့တယ်ဒါပေမဲ့သူလှူခဲ့တဲ့ပစ္စည်းဟာအဲ့လိုမတရားရတဲ့ပစ္စည်းတွေဖြစ်နေတယ်ဝန်ထမ်းလုပ်တယ်မတရားရတဲ့ပစ္စည်းဖြစ်နေတယ်အယောင်ဝယ်လုပ်တယ်မတရားရတာအချင်းချင်းပေါ်မှာလိန်ညာပြီးတော့မတရားရတာဒီလိုပစ္စည်းတွေနဲ့လှူထမ်းခဲ့တဲ့အတွက်လှူထမ်းတဲ့အတွက်ပစ္စည်းတို့ချမ်းသာကောင်းချမ်းသာနိုင်တယ်ပစ္စည်းတွေချမ်းသာလိုက်မီးရလောင်သွားလိုက်ပစ္စည်းတွေချမ်းသာလိုက်ရေကမျောသွားလိုက်ပစ္စည်းချမ်းသာလိုက်အသိပြည်သူပိုင်းသိခံရလိုက်ပစ္စည်းချမ်းသာလိုက်တခုတည်းမြတ်တိုက်ခံရလိုက်ပစ္စည်းချမ်းသာလိုက်သာသုတမိစုတွေကတစ်လုံးနှလုံးသုံးလုံးစားတဲ့အလောင်းစားတွေကြောင့်ပျက်စီးသွားလိုက်ဂုံသွားလိုက်လှုပ်ရှားရည်လို့အဲ့ဒါဘာဖြစ်လို့လဲလှူတော့လှူဒန်းခဲ့တယ်ဒါပေမဲ့လို့ကိုယ်လှူတဲ့ပစ္စည်းကအဋ္ဌိနာဒါနသိက္ခာပုဒ်သဘောတရားကြီးကမတန်ရှင်းမစင်ကြယ်ဘူးဆိုရင်ပစ္စည်းချမ်းသာလိုက်ချမ်းသာလာတာနဲ့တကြိမ်နဲ့အကြောင်းတစ်မျိုးမျိုးနဲ့ပျက်စီးသွားတတ်တယ်တဲ့ရန်သူမျိုး၅ပါးပေါ့အထူးသဖြင့်ဒါမျိုးဆိုရင်ခွန်ကြီးတို့ဒီစုတောင်းမှာမပြေပါဘူးအဲ့တော့ဒီစုတောင်းပြည့်ကျင်နေဆိုရင်သီလသိက္ခာစင်ကြယ်အောင်နေပြီးတော့လှူဒန်းတဲ့ပစ္စည်းတွေကတန်ရှင်းစင်ကြယ်ပါတယ်ဆိုလို့ရှိရင်တော့ဘုန်းကြီးတို့မိမိတို့ကြည်ပြူစွာမပေးခဲ့တော့ချီးမြှင့်တမြင်ကိုမျှမယူငင်နိုင်ကြပါစေတည်းကိုကကြည်ကြည်ပြူပြူနဲ့မပေးခဲ့ရင်တပည့်တော်ရဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေတရားသဖြင့်ရထားတဲ့ပစ္စည်းတွေကိုရန်သူမျိုး၅ပါးမဖျက်ဆီးနိုင်ကြပါစေနဲ့ဒါမျိုးစုတောင်းရင်ပစ္စည်းလည်းစင်ကြယ်တယ်စိတ်ကလည်းပဲသီလဝိသုဒ္ဓိသီလစင်ကြယ်တယ်ဆိုရင်ပြည့်တယ်ပေါ့ဘဝတိုင်းဘဝတိုင်းဘယ်ဘဝပဲရောက်ရောက်ရောက်ရောက် ကိုရှာဖွေထားတဲ့ပစ္စည်းကိုတခုခုမခံရမီးမလောင်နိုင်ရေမမျောနိုင်ပြည်သူပိုင်းအသိမခံရနောက်ဆုံးသားစုသမီးစုတွေရဲ့တစ်လုံးနှလုံးသုံးလုံးစားတဲ့အလောင်းစားတွေကြောင့်ပျက်စီးမသွားနိုင်တဲ့အကျိုးကိုရပါတယ်တဲ့ဒီစုကတော့ဒီလိုပစ္စည်းတွေပျက်စီးသွားရင်ဝန်းနေတတ်တယ်ဆိုရင်တော့တောင်းတင်တာပေါ့စိတ်တက်ကြံ့ခိုင်ပါတယ်ဆိုရင်တော့ဒါတောင်းစရာမလိုပါဘူးဒါပေမဲ့လို့ပုထုဇဉ်အများစုကစိတ်ဆင်းရဲတတ်တော့ဒီစုကိုတောင်းရတာပေါ့မတောင်းလေပဲဘာမှတော့မဖြစ်ဘူးပေါ့ဘုန်းကြီးတို့ဘုရားရှင်လက်ထက်ကဇောတိကတထေဆိုတာရှင်းတော့ကဘုရားရှင်တဆူရဲ့ထံမှာအဲ့ဒီစုမျိုးကိုတောင်းခဲ့တာတောင်းခဲ့လိုက်တဲ့အတွက်ဘုန်းကြီးတို့ဘုရားရှင်လက်ထက်မှာဗိမိတာရာမင်းရဲ့နိုင်ငံမှာတထေကြီးလာဖြစ်တော့အဇာတတမင်းကငငယ်တုန်းကသူ့ဖခင်ဗိမိတာရာမင်းကြီးနဲ့ဇောတိကတထေရဲ့ရွှေဘုံဗိမာန်ကြီးကိုလိုက်သွားတဲ့အခါမှာသူ့ဖခင်ကတစ်သားနန်းတော်နဲ့နေရတာဗိမိတာရာမင်းကြီးကတထေရကြတော့ယရနာရီနဲ့လှုပ်ထားတဲ့ပြတဲ့ကြီးမှနေရတာဒါတွေကိုတွေးပြီးတော့ तू ကသိင်ကျင်သိပေါက်တာငါရာရှင်ပြင်ပြည့်တော့ဒီတတိဒီလိုနန်းတို့ဒီလိုဘုံဗိမာန်လေးနဲ့နေခွင့်မပေးဘူးဆိုပြီးဆုံးဖြတ်ထားတာနောက်ဇာတသမင်းနဲ့ပေါင်းပြီးခမီးတော်ယူလှုပ်ကြံတက်ဖြက် तू လဲရှင်ပြင်ပြည့်ရောဇာတသမင်းကနေပြီးတော့ဇောတိကတတိရဲ့သွားပြီးတော့ဘုံဗိမာန်ပြတ်သက်ကိုသိမ့်ပိုက်တာဒါပေမဲ့လို့သိမ့်ပိုက်လို့မရဘူးတဲ့သူ့ရဲ့စစ်တဲ့အရေးတွေကဒတိုင်းမှာသွားထင်းစစ်တက်တွေထွက်ပြီးတိုက်တယ်ထင်လို့ထွက်ပြေးရတဲ့သဘောတွေရှိခဲ့တယ်။အဲ့တော့ဘုန်းကြီးတို့ဇောတိကတထေတို့လိုအဲ့လိုစင်ကြဲတဲ့ပစ္စည်းကိုလှူဒန်းခဲ့တယ်စိတ်ကလည်းပဲတီလာစင်ကြဲနေတယ်ဆိုရင်တော့ဒီစုကပြေးနိုင်ပါလား။ဒါပေမဲ့လို့စိတ်တက်ကြံ့ခိုင်ရင်လည်းပဲဒီစုမတောင်းလည်းပဲဘာမှမဖြစ်ပါဘူး။အဲ့တော့တောင်းရင်လည်းဆိုရင်တော့လှူဒန်းတဲ့ပစ္စည်းဝတ္ထုဟာတန်ရှင်းစင်ကြဲဖို့လိုတယ်တဲ့။တန်ရှင်းစင်ကြဲစွာနဲ့လှူဒန်းပြီးတော့တောင်းရင်လည်းပဲဒီစုလေးတွေကပြေးနိုင်ပါလား။ဒါတော့ဆိုလို့ချင်းဘုန်းကြီးဆူတောင်းအပြစ်ကင်းသောဆူတောင်းခြင်းဆိုတဲ့အချက်လေးချက်အထိုက်လျောက်ပြည့်စုံသွားပါပြီဒီဆူတောင်းခြင်းလေးခုကိုဘုန်းကြီးဆူတောင်းရုံတက်တက်တောင်းဖို့ခေါ်တာမဟုတ်ပါဘူးဒိဋ္ဌန်တဲ့အနေနဲ့ဆူတောင်းလိုက်တဲ့အခါမှာကျင့်စဉ်လေးတွေပေါ်နေမှဒါသဘာဝကြတယ်ဒါမှဒီကျင့်စဉ်လေးတွေကိုကျင့်ပြမယ်နံပါတ်1လူကျင်တဲ့လူမကုန်နိုင်ပါစေတည်းဆိုပြီးပြည့်စက်ခြင်းနဲ့စိတ်နဲ့ဆူတောင်းရမယ်နံပါတ်2လူပြီးနောက်ကပူပန်မှုများစွာစိတ်ဆင်းရဲမှုများစွာမဖြစ်ရပါစေတည်းဆိုရင်လူတန်းယုံတက်တက်ရွေးချယ်စရာမလိုဘူးသာသနာပြုခြင်းမှာလေစိက္ကကိုကိုယ်တဲ့သဘောနဲ့လှူပါတယ်ဆိုရင်စိက္ကပွင့်ပုဂ္ဂိုလ်လူတန်းခံရတဲ့ပုဂ္ဂိုလ်ရွေးချယ်ရမယ်ကိုပစ္စည်းဟာဒီနေရာမှာသာသနာအတွက်ဘလောက်ထိသုံးတဲ့တယ်နေရာဌာနစသည်ကိုရွေးချယ်ပြီးတော့လှူရမယ်ဒီကျင့်စဉ်လေးတွေကိုစိတ်ထဲပေါ်စေခြင်းလို့ခေါ်တာနောက်နံပါတ်3လူတန်းနေခြင်းကြည်လင်းရှင်ပြဝမ်းမြောက်ရပါလို၏လူတန်းနေတဲ့အချိန်မှာကြည်လင်တဲ့စိတ်ဖြစ်ခြင်းနံပါတ်1အများကောင်းစားရေးအတွက်သာသနာကောင်းစားရေးအတွက်နံပါတ်2တန်ត្រာမလွတ်မြောက်ရေးအတွက်နိဗ္ဗာန်ချမ်းသာမြတ်မောပြုရေးအတွက်ဒီစိတ်ထားလေးတွေကျင့်စဉ်လေးတွေပေါ်စေခြင်းပါတယ်နံပါတ်4ကဘုန်းကြီးတို့နံပါတ်4ဆူတောင်းနေတဲ့ကြတော့ကြည်ပြူစွာမပေးခဲ့တော့ခြေမြင်းတမင်ကိုမြတ်မယုံငင်နိုင်ကြပါစေတည်းဆိုတာကြတော့ပစ္စည်းဥစ္စာလေးတွေတန်တန်ရှင်းရှင်းရတာလေးတွေနဲ့လှူပြီးတော့စိတ်တန်ရှင်းစွာနဲ့ဆူတောင်းရင်ပြေနိုင်ပါတယ်ဆိုတော့ဒါလေးကိုသိကျင်ရင်လို့အပြည့်ကင်းသောဆူတောင်းခြင်းဆိုတဲ့တရားကိုဟောပေးပါတယ်ဒီတရားတော်ကိုနာယူပြီးတော့တက္ကမကြီးဒေါခင်မာမနဲ့တက္ကဝမိသားစုဟာဒီကျင့်စဉ်လေးတွေကိုဆူတောင်းဒိဋ္ဌန်ရင်နဲ့လက်တွေ့ကျင့်သုံးနိုင်ကြပါစေလက်တွေ့ကျင့်သုံးရင်ကျင့်သုံးရင်နဲ့ပါရမီတွေရင့်တန်ပြည့်ဝကမဉဏ်ပူဉဏ်ဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုယ်စီကိုယ်ငါတင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း